Welcome to the Voice of America in Burmese.
ချစ်စွာသောတရရှင်တွေမင်္ဂလာရှိတယ်မနေ့ခင်ဖြစ်ပါတယ်ခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ29ရက်ကြာသပတေးနေ့မနေ့ခင်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေပါပါဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။မနေ့6ရက်နေ့ Connect T တက်စမဲ့အခု VOA မနေ့ခင်အစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညဉ့်ညဉ့်ရက်ကတောင်းယူတော့မှာပါဗျာ
။တိမ်ပိုက်ခံအနောက်ဖက်ကမ်းကို Israel တပ်တွေဝင်ရောက်တိုက်ခိုက်လို့ Palestine တိုက်ခိုက်သမား9ဦးထပ်မံတည်ဆုံးခဲ့ပါတယ်။အမေရိကန်တရုတ်ထက်ပြီးစနေဝဲဖြစ်ပျောက်ရင်းနဲ့တောင်တရုတ်ပင်လယ်ပြင်ရေကိစ္စရပ်တွေကိုအမေရိကန်မျိုးသားလူမျိုးရေးအကြံပေးနဲ့တရုတ်နိုင်ငံဝင်ကြီးတို့တွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။အမေရိကန်တရုတ်နှစ်ဖက်ထိပ်တန်းတန်တမာနှစ်ဦးတရုတ်နိုင်ငံမှာတွေ့ဆုံမှုအတွင်းမြမရေကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်
။အဲလိုနောက်ဆုံးရသတင်းတွေအပြင်မြဝတီလေးကီကော်မြို့တိုက်ပွဲအကြောင်းသတင်းပေးပို့ချက်နောက်စီဝိုင်းပညာရှင်ပမောက္ခရှောင်းထွန်နဲ့ဆက်သွယ်မေးမြန်းချက်နောက်တရုတ်နိုင်ငံသားရေးဝင်ကြီးနဲ့အမေရိကန်မျိုးသားလူမျိုးရေးအကြံပေးတို့တွေ့ဆုံမှုနဲ့မြမအရေးအလားအလာသုံးသပ်ချက်အမေရိကန်နိုင်ငံရေးနဲ့နိုင်ငံတကာသတင်းဆက်မတွေကိုလည်းတင်ဆက်ပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အက်ဒီတာနဲ့ဆွေးနွေးခဲ့မှာမြမအိန္ဒိချင်းနိုင်ငံကနိုင်ငံရေးကောင်းဆောင်အပြောင်းလဲမြမနဲ့ကွာခြားချက်ကိုဆွေးနွေးထားပါတယ်။လူငယ်အစီအစဉ်ဖြစ်တဲ့ဂျန်စီနဲ့တပတ်တွင်အားကစားသတင်းတွေကိုလည်းနားဆင်ဖို့ရှိပါတယ်။အရင်ဆုံးတော့ဒီကနေ့မှထီထဲရောက်သတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးပါဦးခင်ဗျာ။
သိမ့်ပက်ခံနောက်ဖက်ကန်ကိုအစ္စရေးတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းတိုက်ခိုက်ပြီးလေကြောင်းကလည်းတိုက်ခိုက်တာကြောင့်အနည်းဆုံးပါလက်စတိုင်းတိုက်ခိုက်ရေးသမား9ဦးသေဆုံးနောက်မတိမငြိမ်ဖြစ်နေတဲ့ဂျီနီမြို့ကိုလည်းဝန်းရံလိုက်ပါတယ်။နောက်ဖက်ကန်ရဲ့မြောက်ပိုင်းမှာတည်ရှိပြီးစစ်သွေးကြွတွေအကောင့်ခဲ့ရာဂျီနီမြို့နောက်1984ခုနှစ်အရှိလေပိုင်းစစ်ပွဲအတွင်းကဒုက္ခသည်စခန်းတွေဖြစ်တဲ့တာဂရမ်နဲ့အယ်ဖာရာဒုက္ခသည်စခန်းတွေတဲကိုတပ်ဖွဲ့အင်အားအများအပြားဝင်ရောက်ထားပြီးလို့အစ္စရေးစစ်တပ်ကပြောပါတယ်။တာဂရမ်မှာလေကြောင်းကတိုက်ခိုက်မှုတစ်ကြိမ်နဲ့အယ်ဖာရာမှာလေကြောင်းက3ကြိမ်တိုက်ခိုက်မှုအပါအဝင်အစ္စရေးစစ်တပ်ကစစ်သွေးကြွ9ဦးကိုတုတ်တင်ခဲ့ကြောင်းစစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီးနက်ဒက်ရှိုရှန်နီကပြောပါတယ်စစ်သွေးကြတန်တရာရှိသူ9ဦးကိုဖမ်းဆီးခဲ့ပြီးဒါဟာဆိုရင်စစ်စင်ရေးကြီးရဲ့ပထမအဆင့်စီးနှင်းမှုဖြစ်တယ်လို့သူကပြောပါတယ်။အနောက်ဖက်ကန်တိုက်ခိုက်မှုအတွင်ဟာမတ်တိုက်ခိုက်ရေးသမား10ဦးသေဆုံးကြောင်းဟာမတ်ကလည်းပြောပါတယ်ရှင်။ရုရှားရဲ့ cut data အပေါ်ယူကရိန်းရဲ့ရုတ်တရက်တိုက်ခိုက်မှုဟာဆိုရင်ရုရှားအစိုးရကိုအငိုက်မိသွားစေပေမဲ့လို့လည်းအန်ဒီယန်များတဲ့စစ်ရေးဆောင်ရွက်မှုရဲ့အဆုံးသတ်တရားမှုကတော့စောင့်ကြည့်ရအောင်မှာဖြစ်ကြောင်းအမေရိကန်ထောက်လှမ်းရေးထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်ယူကရိန်းအစိုးရဘက်ကဒီလအစောပိုင်းကစတင်ပြီးရုရှားနိုင်ငံတွင်ကျူးကျော်ဝင်ရောက်မှုကိုလျှော့မဲ့လက္ခဏာမပြတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ဟာပြည်တွင်းမှာအကျိုးဆက်တွေနဲ့မလွဲမသွေရင်ဆိုင်ရလာနိုင်တယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ဒုတိယညွှန်ကြားရေးမှူးဒေးဗစ်ကိုဟင်ကဝါရှင်တန်အနီးလုံခြုံရေးညီလာခံမှဗုဒ္ဓဟူးနေ့ကပြောပါတယ်ရုရှားရဲ့ cut data တွင်မှာယူကရိန်းတပ်တွေဆက်လက်ရှိနေပြီးခံစစ်တိစောက်နေတယ်လို့ကိုဟင်ကပြောပါတယ်။အချိန်ကာလတစ်ခုအထိရုရှားပိုင်တဲ့တချို့ကိုထိန်းထားဖို့ရည်ရွယ်ပုံရတယ်လို့လည်းသူကပြောပါတယ်။ရုရှားကောင်းဆောင်ပူတင်ဟာရုရှားပိုင်တဲ့အတွင်းရှေ့တန်းစစ်မျက်နှာကိုရင်ဆိုင်နေရတာတည်းမဟုတ်ပဲသူ့အတိုင်းအဝိုင်းတွင်တံပြက်ရိုက်ခတ်မှုကိုလည်းကင်တွယ်ရတော့မှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ရီတို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဗုဒ္ဓဟူးနေ့ကဒုတိယမြောက်နေ့ဖြစ်တွေ့ဆုံဆွေးနွေးခဲ့ကြပြီးအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ကြားတွေ့ဆုံဆွေးနွေးပွဲဖြစ်နိုင်ခြင်းနောက်တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုအရေးကိစ္စတွေလည်းပါဝင်ပါတယ်။ပွန့်ပွန့်လင်းလင်းထိထိမိမိနဲ့အပြုသဘောဆောင်ဆွေးနွေးခဲ့ကြကြောင်းနှစ်ဖက်စလုံးကပြောပါတယ်။တရုတ်အမေရိကန်ဆက်ဆံရေးကိုလမ်းကြောင်းမှမော်တက်မှတ်ထားနိုင်ရေးမှာနှစ်နိုင်ငံကောက်ဆောင်တွေရဲ့လမ်းညွှန်ချက်တွေအပေါ်မှာမိတီချောင်းတရုတ်နိုင်ငံသားဝင်ကြီးဝမ်ကပြောတဲ့အကြောင်းနိုင်ငံပိုင်ရှင်ဝါသတင်းကဖော်ပြပါတယ်။လာမယ့်သတင်းပတ်တွေအတွင်းနိုင်ငံကောက်ဆောင်အဆင့်ဆွေးနွေးပွဲတွေစီစဉ်ရေးကိုလည်းနှစ်ဖက်ဆွေးနွေးခဲ့ကြကြောင်းအမေရိကန်သမ္မတအင်ဂျီရိုကြီးညာချက်မှဖော်ပြပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားဆွေးနွေးပွဲအလားအလာကိုဆွေးနွေးခဲ့ကြောင်းရှင်ဝါသတင်းကလည်းဖော်ပြပါတယ်။နှစ်နိုင်ငံစစ်တပ်ချင်းဆက်သွယ်ရေးနောက်တင့်တော်အဆင်ပြေတဲ့အချိန်မှာစစ်တပ်တပ်မှုတွေကြားဗီဒီယိုကောနဲ့ဆက်သွယ်ရေးတို့အရေးကြီးမှုကိုလည်းနှစ်ဖက်ဆွေးနွေးခဲ့တယ်လို့တရုတ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ထိုင်ဝမ်ရေလက်ချငင်းချင်းရင်နဲ့တင်းငင်းရေးထိမ့်သိမ့်ထားရေးကိုဆွေးနွေးခဲ့ကြတဲ့အပြင်ဝမ်နဲ့ဆူလီဗန်တို့တောင်ထုပ်ပင်လယ်ပြင်အတွင်းငင်းပွားမှုအရေးဆွေးနွေးမှုမှာတော့ဖိလစ်ပိုင်ကိုအမေရိကန်ကထောက်ခံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားဝင်ကြီးကသတိပေးပြောပါတယ် တောင်ထုပ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်ရဲ့တရားဝင်ရေချောင်းလှုပ်ရှားမှုတွေကိုတရုတ်ဘက်ကမတိမငြိမ်ဖြစ်အောင်ဆန့်ကျင်လှုပ်ဆောင်မှုတွေအပေါ်စိုးရိမ်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဆူလီဘန်ကလည်းပြောဆိုခဲ့တဲ့အကြောင်းသမ္မတအင်ဂျီရောကြေညာချက်ကဖော်ပြပါတယ်ရှင်
ယူရီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီတွင်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Julu, ဒါမှမဟုတ် Thaicom 6 Julu Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းစီစဉ်ရဲ့ခြားပါတဲ့နေမနဲ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးအချံပေ Jake Sullivan နဲ့တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi တို့ဩဂုတ်လ28ရက်နေ့28ရက်နေ့ဆွေးနွေးပွဲတွေအတွင်းမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မြန်မာအရေးဆွေးရင်ချက်တွေကိုဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကြေညာချက်ကဖော်ပြပေးမယ်။အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi ရဲ့မြန်မာခီးစဉ်နောက်ခုလတမကအထူးရမှုချုပ်ရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်နဲ့ဆွေးနွေးမှုတွေအပြီးအမေရိကန်နဲ့တရုတ်ချမ်းမြန်မာအရေးဆွေးနွေးမှုထပ်ပြီးတော့ပေါ်ပေါက်လာတာပါ။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi ကဩဂုတ်လ14ရက်မှာမြန်မာစစ်ကောင်စီအခြေခဲဗိုလ်ချုပ်မှုကြီးမြောက်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့စစ်ကောင်ဆောင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပရေးကိုထောက်ခံကြောင်းနဲ့ပြည်ပအင်အားစုတွေဆွတ်ဖက်တာကိုစန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောတယ်ဆိုပြီးတရုတ်နိုင်ငံပါရှင်းဟွာသတင်းကဖော်ပြပါတယ်။တရုတ်ဘက်ကဒီလိုကတိပြုပြောဆိုခဲ့ပြီးနောက်ဩဂုတ်လ16ရက်နေ့မှာပဲအမေရိကန်ဘက်ကလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကိုတိုက်ရိုက်ထောက်ပံ့မှုတိုးချဲ့မယ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်ရှင်။မြန်မာနိုင်ငံအပါအဝင်စစ်ဖြစ်နေတဲ့နိုင်ငံတွေမှာငြိမ်းချမ်းရေးရရှိပါစေကြောင်းကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကဗုဒ္ဓဟူးနေ့လူထုဝိပုစုတောင်းပွဲမှာစုတောင်းပေးခဲ့ပါတယ်
။ Alla martoriata Ucraina pensiamo al Myanmar al Nord Kivu e tanti paesi in guerra.
ဆက်ဖြစ်နေတဲ့နိုင်ငံအများပြားရှိပါတယ်ပါလက်စတိုင်းဣသရေးယူကရိန်းမြန်မာနဲ့ North Kivu အပါအဝင်ဆက်ဖြစ်နေတဲ့နိုင်ငံတွေမှာငြိမ်းချမ်းရေးရရှိပါစေကြောင်းဆုတောင်းပေးခဲ့တာဖြစ်ပါတယ်ဖိနှိပ်ချုပ်ချယ်မှုတွေကနေလွတ်မြောက်ရေးအတွက်အသက်အန္တရာယ်တွေရှားကနေပင်လယ်ပြင်နဲ့တဲကန်ဒါရတွေကိုစွန်းစားဖျက်ကူးကြတဲ့ရွှေပြောင်းချေချသူတွေကိုဥပိ္ပခါပြုထားကြတာတွေကိုလည်းပိုယဟန်မင်းကြီးကဗုဒ္ဓဟူးနေ့မှာဝေဖန်ခဲ့ပါတယ်။စိန့်ပီတာယဉ်ပြင်မှာပြုလုပ်တဲ့သတင်းပတ်စင်ဝတ်ပြုဆူတောင်းပွဲမှာတော့ပိုယဟန်မင်းကြီးကရွှေပြောင်းချေချသူတွေကိုပြန်ပြီးမောင်းထုတ်သူတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ရှင်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိခ်ဟာစီနာလက်ထက်မှာတမ်းမြေကန့်သက်ခံခဲ့ရတဲ့အစ္စလာမစ်ဂျမက်အီအစ္စလာမီပါတီကိုနိုဘယ်ဆုရှင်မိုဟာမက်ယူနုဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရကဗုဒ္ဓဟူးနေ့မှာတမ်းမြေကန့်သက်ချက်တွေကိုဖယ်ရှားပေးလိုက်ပြီးဖြစ်ပါတယ်။လူ့ရုံးအောင်ကျဆန္ဒပြမှုတွေကြောင့်ရာထူးကအဆင်ပြေဩဂုတ်လ5ရက်နေ့မှာအိန္ဒိယကိုထွက်ပြေးခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိခ်ဟာစီနာလက်ထက်မှာဂျမက်အီအစ္စလာမီပါတီကိုစစ်သွေးကြွနဲ့အကြမ်းဖက်အဖြစ်တမ်းမြေကန့်သက်ခဲ့တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဌာနကပါတီအပေါ်တမ်းမြေကန့်သက်ချက်ကိုဗုဒ္ဓဟူးနေ့မှာဖယ်ရှားပေးလိုက်တာကြောင့်ပါတီအနေနဲ့လှုပ်ရှားမှုတွေပြန်လည်စတင်နိုင်ရေးလမ်းပွင့်သွားစေပါတယ်။ရွေးကောက်ပွဲမှာဝင်ပြိုင်ဖို့အတွက်တော့ရွေးကောက်ပွဲကော်မရှင်ထံမှဆင်းသွင်းဖို့လိုအပ်မှာဖြစ်ပါတယ်။ပါတီကောင်းဆောင်ပိုင်းဘက်ကတော့ဒီအပေါ်တစုံတရာပြောဆိုချက်မရှိသေးပါဘူးရှင်။
ကျတဲ့ဗရင်းနေမနဲ့ထိတ်တန်းသတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးကြတာပါဗျာ။အခုကဆက်လို့သတင်းပေးပို့ချက်ဆက်သွယ်မင်းမြန်းချက်သုံးသက်ချက်ဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တဆက်သွားပါမယ်။အခုတော့ပြည်တွင်းစီရေးသတင်းတစ်ပုဒ်နဲ့စတင်ပါမယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့တောင်ဘက်လေးကေကော်မြို့တည်နေရာမှာစစ်ကောင်စီတပ်ဆွဲထားတဲ့ဆွဲတော်အမြောက်ကုန်းလို့ခေါ်တဲ့နေရာကိုကရင်မျိုးသားလူမျိုးရေးတပ် KNL နဲ့ PDF မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းတွင်ပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စတက်ဖက်ကလည်းလက်နဲ့ချီနေရွာတွေကိုပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုမတ်အေးမှပြပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်လေးကီကော်မြို့တည်နေရာမှာတပ်ဆွဲထားတဲ့စစ်ကောင်စီရဲ့အမြောက်ကုန်းဆွဲတော်မြောက်ကုန်းနေရာကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL PD ရဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းတွင်ပိတ်ဆို့တိုက်ခိုက်နေတာပါ မကြသေးခင်ကမြဝတီခရိုင်နယ်ကိုစစ်ကောင်စီတပ်တွေအင်အားရာကနန်းနဲ့စစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးတဲ့နောက်ပူပေါင်းတပ်တွေဘက်ကလည်းအဲ့ဒီအမြောက်ကုန်းနေရာကိုထိုးစစ်ဆင်လာတာဖြစ်ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ခုဖြစ်တာကတော့3ရက်လောက်ဆင်မှတ်တိုက်ဖြစ်တာ။အဲ့ဒီလိုဟိုလက်နဲ့ကြည့်အမြောက်ကုန်းဝင်ပြီးပြည်ရဲနဲ့စီလိုတာ။အဲ့ဒီလည်းပူပေါင်းတပ်တွေအပိတ်ဆုံးလို့တိုက်တာ။အဲ့မှာအဲ့ဒါကိုတို့ကပုံတော့တက်တက်ဖြစ်တယ်တက်ခါတိုင်းသမားစစ်တပ်ကဒီကောင်းရည်ပြင်းနေတာပဲအဲ့ဒီပေါ်ညာတော့တော်တော်များများကြားရတယ်လက်ကြီးနဲ့ပဲ
ညဝီမြို့ကိုပူပေါင်းတက်တွေဘက်ကလွန်ခဲ့တဲ့ AB လကတိမ့်ပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းအတော်များများဟာအဲ့ဒီလပိုင်းနေတွင်းကလက်လွတ်ဆုံးရှုံးခဲ့ရတာများပါတယ်ညဝီမြို့ကိုပြန်ရရေးအတွက်နိုင်ငံတော်အဆင့်အောင်စရာစစ်စင်ရေးအဖြစ်အလုံးရင်းနဲ့စစ်တပ်ဘက်ကဒီတော့ကော့ဂရိတ်ဘက်ကနေတက်လာခဲ့ပြီးမဲ့မြောက်ရီမြို့ကိုမရောက်ပဲစစ်ကြောင်းပြန်ရုတ်သွားတဲ့အထိဖြစ်ခဲ့ပါတယ်။အဲဒီနောက်မှာတော့ဇူလိုင်လကစပြီးစစ်ကောင်စီတပ်သားတွေဟာနေကြားဆောင်တက်တည်ရဲ့အကူအညီနဲ့မြောက်ရီမြို့ကိုဝင်ရောက်လာနေကြောင်းဒေသခံတွေကပြောဆိုခဲ့ပါတယ်။အခုအခါမှာတော့စစ်ကောင်စီရဲ့တပ်ရင်းအတချို့ဟာမြောက်ရီမြို့ကိုရောက်ရှိလာပြီးဖြစ်တဲ့အတွက်ပူးပေါင်းတက်တည်ဘက်ကလည်းပူးပေါင်းပိတ်ဆို့ပြီးထိုးစစ်ဆင်ဖို့လှုပ်ဆောင်လာတာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့ကစစ်ကောင်စီရဲ့အမြောက်ကုန်းကိုပိတ်ဆို့တိုက်ခိုက်မှုအပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့ရွာနီးကိုကြားရောက်ပောက်ကွဲတာတွေရှိပြီးဒေသခံတွေထိခိုက်ဒဏ်ရာရတာတွေတော့မကြားမိသေးဘူးလို့လည်းပြောပြခဲ့ပါတယ်။အဲ
ဒီမှာအဲမင်းလည်းပဲဘုံကြောင်အဲနားပတ်နေတော့ကြားတော့ကြားတယ်အသေးသေးရွာထဲတော့မရဘူး။မြောက်ပြင်ခန်းစက်မှာကြားတော့ရွာပြင်ဘက်မှာပင်တော့
နေကေကောရက်ွက်ရဲ့အနောက်ဖက်အာရှလန်တစ်ဖက်လက်ခတ်တောင်ရသေးကူကြောက်ကူစားတဲ့နေရာတွေမှာတော့ကြားရောက်ပောက်ကွဲတာတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဩဂုတ်လ28ရက်နေ့မှာတော့ဒေသခံတွေဟာအင်ဂျင်မြိုင်မင်းလက်ပံဖုန်ကြီးကျောင်းနဲ့တောင်ရင်မြေနီးကပလောတပို့စစ်ဆောင်စခန်းရှိတဲ့နေရာတွေမှာစစ်ပေးရှောင်နေကြပါတယ်။မြောက်ရီမှာတော့တကြောပြန်စစ်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်ရှင်။
လေကေကောတိုက်ပွဲအခြေအနေကိုမတ်အေးမှသတင်းပေးပို့ခဲ့တာပါဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုနဲ့ဆက်ပါမယ်ဗျာ။စစ်ကောင်စီကကျင့်သုံးနေတဲ့စီးပွားရေးမူဝါဒတွေဟာသူတို့စစ်နိုင်ရေးထောက်ပံ့ဖြစ်စေဖို့တသက်ဖြစ်နေပြီးတော့တိုင်းပြည်အတွက်စီးပွားရေးကတ်ဆိုးကကြားရောက်စေတယ်လို့စီးပွားပညာရှင်ချောင်းတာနာကပြောလိုက်ပါတယ်။ဒါပေမဲ့ဒီအခြေအနေဆိုးကိုပြန်လည်ကူစားဖို့လည်းဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။ NLD ဒေါန်ဆန်းစုကြည်အစိုးရလက်ထက်စီးပွားရေးအကြံပေးဖြစ်ခဲ့သူဗမာခါချောင်းတာနာကိုမတ်စုမြန်မွန်ကဆက်သွယ်မေးမြန်းထားပါတယ်ဗျာ။
as an economist
စီးပွားရေးပညာရှင်တယောက်အနေနဲ့ဒီလက်ရှိမြန်မာနိုင်ငံစီးပွားရေးကိုဘယ်လိုသုံးသပ်ပါလဲရှင်းအချိန်မီပြုပြင်နိုင်သေးတဲ့အခြေအနေမျိုးလို့အကောင်းမြင်လို့ရပါသေးလားရှင
် Well it can be fixed but to use a term that is not really from economics
ပြန်ပြလို့ရပါတယ်ဒါပေမဲ့လည်းစီးပွားရေးတည်မဟုတ်ဘဲလူတွေရဲ့နေ့စဉ်ဘဝအခြေအနေအားလုံးကိုကြည့်ရင်မြန်မာစီးပွားရေးဟာတကယ်ကိုကတ်ဆိုးကျနေပါတယ်ဘယ်နေရာကိုကြည့်ကြည့်ပါငွေကြေးဖောင်းပွားမှုကိုကြည့်မလားအလုပ်လက်မဲ့အခြေအနေကိုကြည့်မလားဆင်းရဲမွေးတည်မှုအဆင့်ကိုကြည့်မလား GDP ပြည်ရင်းအသက်တင်ကုန်ထုတ်လုပ်မှုနှုန်းကိုကြည့်မလားတုပ်ကိုစူးစူးဝါးဝါးအခြေအနေပါစီးပွားရေးကိုဂရုမစိုက်တဲ့စစ်ကောင်စီကလုပ်နေတော့လဲတိတ်တော့အံ့ဩစရာမရှိပါဘူးကျမယူမူဝါဒပညာရေးစီးပွားရေးဖွံ့ဖြိုးမှုတကယ်ကိုစီးပွားရေးတစ်ခုလုံးကိုစစ်နိုင်ဖို့အတွက်ပဲလုပ်နေရဲဆိုတာဟန်ဆောင်ပန်ဆောင်တော်မှဖုံးကွယ်မနေတော့တာသတိထားမိပါတယ်စီးပွားရေးဆရာမူဝါဒတွေကိုစဉ်းစားလိုက်တိုင်းမှာသူတို့အတွက်ဘလို့အထောက်အကူဖြစ်မလဲဆိုတာကိုပဲရှင်းလင်းတင်နေရဲဆိုတာစီးပွားရေးမူဝါဒတွေကနေမြင်သားနေပါတယ်ငွေလဲလုပ်ငန်းတွေနိုင်ငံခြားရောက်မြန်မာတွေပို့တဲ့ငွေတွေပို့ကုန်လုပ်ငန်းလုပ်နေသူတွေစီကနေနိုင်ငံခြားငွေတွေဘလို့ရအောင်လုပ်မလဲဆိုတာကိုပဲရှင်းလင်းတင်ကြိုးပမ်းနေပါတယ်ဘဏ်တွေကနေပြည်သူတွေငွေထုတ်လို့မရအောင်ကန့်သတ်တာတွေလည်းပါပါတယ်ဒါကြောင့်မလို့စီးပွားရေးကဒီလောက်ဆူဆူဝါးအကျက်တဲဖြစ်နေတာမထူးဆန်းပါဘူးဒါပေမဲ့ဒရင်ကောင်းကတော့ဒီကျက်တဲ့ဆူကြီးကိုအုပ်ချုပ်နေသူတွေကလုပ်နေတာမဟုတ်လို့ဒီထက်ကောင်းမွန်တဲ့ဆွေရတရက်ကနေဒါကိုပြန်ပြုပြင်လို့ရပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တချို့ကိုအပြုသဘောနဲ့အကောင်းမြင်ထားပါတယ
်။ And my next
ရှိဖြစ်နေတဲ့ဒီစီးပွားရေးပြဿနာတွေအပေါ်စစ်ကောင်စီရဲ့ကင်တွယ်ဖြေရှင်းပုံလည်းမေးချင်ပါတယ်။ဒီဘက်လုံငန်းရှင်တွေ၊ရွှေဆိုင်ပိုင်ရှင်တွေ၊ကုန်တယ်တွေကိုဖမ်းလိုက်တရားစွဲလိုက်တွေလုပ်နေပါတယ်။သူတို့ရဲ့ကင်တွယ်ဖြေရှင်းပုံကတကယ်ပြဿနာကိုပြေလည်အောင်လုပ်နေတယ်လို့ရောမြင်လို့ရနိုင်ပါလားရှင်။
No, it's incredibly destructive. You know, arresting bankers and goldsmiths and traders and remittance agents and hundi dealers and so on.
ဘယုံကြည်နိုင်လောက်အောင်ကိုဖျက်လို့ဖျက်ဆီးလုပ်နေတာပါ။ဘဏ်လုံငန်းရှင်တွေ၊ရွှေလုံငန်းရှင်တွေ၊ကုန်တယ်တွေ၊နိုင်ငံခြားကပြန်ပို့ငွေအလွှဲပြောင်းလုပ်ပေးတဲ့ကုစည်တွေ၊ဟွန်ဒီသမားတွေကိုဖမ်းနေတာကတကယ့်ကိုမယုံနိုင်လောက်တဲ့လုပ်ရဆိုးတွေပါ။ဒါရီကြောင့်မလို့မြမစီးပွားရေးလုပ်ငန်းဆောင်တာတစ်ခုလုံးကမှောင်ခိုစီးပွားရေးစီကိုတွန်းပို့လိုက်ပါတယ်။မြမစီးပွားရေးဆက်လက်လေပတ်နေတာကမှောင်ခိုစီးပွားရေးကြောင့်လေပတ်နေတာပါ။စီးပွားရေးလုပ်ငန်းလေးကောင်းလေးပြုလိုက်တာနဲ့အနှိတ်ကုတ်ခါမယ်ဂိမ်းမှာအခုဖြစ်နေတာကစီးပွားရေးကတ်ဆိုးကြုံနေတာလည်းမဟုတ်ပါဘူးခေတ်သစ်စီးပွားရေးအတက်ကလည်းယုံကြည်မှုဖြစ်ပါလေငွေကြေးကိစ္စတွေနဲ့ဘဏ်လုပ်ငန်းဆိုတာယုံကြည်မှုရာနှုန်းပြည့်ရှိရပါလေငွေကြေးကိစ္စဘဏ်လုပ်ငန်းဆိုင်ရာကိစ္စတွေပြောကြဆိုကြလို့ရှိရင်ဘဏ်ကနေငွေဘယ်လိုထုတ်ယူရမလဲဆိုတဲ့ယုံကြည်မှုငွေတန်ဖိုးတွေကိုဖုန်းကတဆင့်လွှဲပြောင်းပေးနိုင်တဲ့ယုံကြည်မှုကိစ္စတွေချင်းငွေတွေကိုပြန်ဆက်မယ်ဆိုတဲ့ယုံကြည်မှုကိစ္စတွေပါလာပါလေဒါပေမဲ့စစ်ကောင်စီကဟိုးထက်ကနေအောက်ခြေအဆင့်ထိကိုယုံကြည်မှုဆိုတာကိုဖျက်ဆီးလိုက်ပါတယ်။အခုအချိန်ဒီမှာလူတွေကသူတို့ရှင်သန်နိုင်မှုသူတို့လုံသမျှတွေကိုပွဲခွက်ထားရမယ်ဆိုတာမျိုးဖြစ်နေပါတယ်။စီးပွားရေးတိုးတက်ရေးကအဓိကမဟုတ်တော့ဘဲနဲ့သူတို့ဆက်လက်ရှင်သန်ရေးကိုရှည်တန်းတင်ရတဲ့ view ဟာဖြစ်နေပါတယ်။
If there is a chance to fix
အခုလက်ရှိစီးပွားရေးအခြေအနေကိုပြုပြင်ဖို့အခွင့်ပေါ်လာမယ်ဆိုရင်ဘာကိုအရင်ဆုံးအရေးတကြီးပြုပြင်ရမယ်လို့ပြောချင်ပါလဲ
။ So many things to fix I'm a little bit optimistic again. I don't want to sound too optimistic.
ပြည်ပြည်စီရီကအများကြီးရှိပါတယ်။အရန်အကောင်းကြီးမြင်နေတာမဟုတ်ပေမဲ့အနည်းငယ်တော့အပြုသဘောအကောင်းမြင်တာရှိပါတယ်။အတော်သင့်ကောင်းမွန်တဲ့အစိုးရတရားစားထိုးနိုင်မယ်ဆိုရင်ပဲလင်းလင်းမြန်မြန်လုပ်နိုင်မယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်။အခုမူဝါဒတွေကအတော်ကြီးပျက်စီးခြင်းဖြစ်နေပါတယ်။လူတွေရဲ့အဥ္စပစ္စည်းတွေကိုသိမ်းယူတာမလုပ်တဲ့ပုံမှန်တဝက်တစ်ပြည့်အစိုးရမျိုးဖြစ်လာရင်ကိုပဲပုံမှန်စီးပွားရေးစီကိုပြန်လှည့်သွားနိုင်ပါတယ်။ဒါကြောင့်မလို့လုံလောက်တဲ့အလှည့်ပြောင်းကိုတော့မြန်မြန်ဆန်ဆန်လုပ်လို့ရပါတယ်။ဒါကြောင့်ပထမဆုံးလုပ်ရမှာကလူတွေဖမ်းဆီးတာပိုင်ဆိုင်မှုတွေကိုသိမ်းယူတာတွာလာမှုတွေကိုရပ်တန့်တာတခြားကန့်သတ်မှုတွေစသဖြင့်ဒီအခုစစ်ကောင်စီကချမှတ်လှုပ်ဆောင်နေတာအားလုံးကိုဖယ်ရှားရပါမယ်။ဒါကြောင့်မလို့အပြောင်းလဲကိုအများကြီးလုပ်ဖို့မလိုသေးဘူးဆိုတာသတင်းကောင်းလို့ယူဆပါတယ်။အရေးတကြီးပထမဆုံးလုပ်ဖို့လိုအပ်တာကစီးပွားရေးမှာနိုင်ငံတော်ကပါဝင်မှုကိုနောက်ဆုတ်လိုက်ဖို့ပါ။စစ်ကောင်စီကအခုလုပ်နေတဲ့စူးစူးဝါးဝါးကန့်သတ်ရေးယူဆောင်ရွက်တာတွေကိုဖယ်ရှားလိုက်ဖို့ပါ
။ Restrictive measures etc that this regime has put in place.
So another thing is like peace and stability and for any country
နိုင်ငံတစ်ခုမှာဒီစီးပွားရေးတိုးတက်ဖို့အတွက်ကငြိမ်းချမ်းတည်ငြိမ်မှုကအဓိကလိုအပ်ချက်တစ်ခုဖြစ်တော့မြန်မာနိုင်ငံစီးပွားရေးပြန်ကောင်းလာဖို့ဘလောက်အားထုတ်ရအောင်မယ်လို့ခံမှန်းပါလဲရှင
် recover Myanmar economy
Oh, look, you bring up an excellent point there. You're absolutely
right. တော်ကောင်းတဲ့အချက်ကိုခင်ဗျားမေးလာပါ။ခင်ဗျားပြောတာမှန်ပါတယ်။ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကပထမအချက်ပါ။ဒီကြောင့်အစိုးရကကျွန်တော်ပြောခဲ့တင်ပါတယ်။ယုံကြည်မှုတွေဖျက်ဆီးလိုက်တဲ့အကြောင်းတော့ကျွန်တော်ပြောခဲ့ပါတယ်။အခုကြုံနေရတဲ့အခြေအနေအဓိကအကြောင်းကနိုင်ငံတော်ဟာကိုယ့်ရဲ့လူထုနဲ့ကိုယ်စစ်ဖြစ်နေတာပါ။ဘယ်သူမှလုံခြုံမှုမရှိပါဘူး။အရင်ဆုံးဖြစ်ရမှာကအခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်လိုက်ဖို့ပါပဲ
။Mr. Tano, thank you so much. Thank you so much for your time.
ပမခရှောင်းတန်ကိုမဆုမြတ်မဆက်တယ်မြင်မြင်ခဲ့တာဖြစ်ပါတယ်ဗျာ။အခုတော့မြမအရေးသုံးသက်ချက်တစ်ပုဒ်နဲ့ဆက်ပါမယ်ဗျာ။ American သမ္မတအင်ဗီရောမျိုးသားလူမျိုးရေးချန်ပီယံ Jake Sullivan နဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီတို့တွေ့ဆုံစဉ်မှာနှစ်နိုင်ငံအရေးကိစ္စဒေသတွင်းကိစ္စတွေနဲ့အတူမြမအရေးကိုလည်းထည့်ဆွေးနွေးခဲ့ကြပါတယ်။ကမ္ဘာအင်အားကြီးနှစ်နိုင်ငံထိပ်ပိုင်းမဟာဗျူဟာကျတဲ့ဆွေးနွေးပွဲထဲမှာမြမအရေးဆွေးနွေးဖြစ်ခဲ့တာကမြန်မာအရေးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုဖြစ်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီနေ့အင်္ဂါနေ့နဲ့မနေ့ဗုဒ္ဓနေ့တွင်မှလှုပ်ခဲ့တဲ့ဒီဆွေးနွေးပွဲတဲ့ကမ္ဘာထိပ်တန်းအရေးတွေဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲထိုင်ဝမ်အရေးတို့ကိုအဓိကဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားမြန်မာနဲ့အရှေ့လယ်ပိုင်းအရေးတွေမှာနှစ်ဖက်ပုံစိုးရင်ချက်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတာပါ။အခုလိုမြန်မာရေးထက်ဆွေးနွေးတာရဲ့ရေးပါဝင်ကိုမြန်မာဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒရိုက်မချေကအခုလိုထောက်ပြပါတယ
် Well first it's encouraging that the United States and China put this on
ပထမကတော့အမေရိကန်နဲ့တရုတ်အနေနဲ့အခုလိုမြန်မာရေးထက်ဆွေးနွေးခဲ့ပြီးရေးပါမှုနဲ့မျှဝေထားမှုကိုပြလိုက်တာကအားရစရာကောင်းတယ်လို့မြင်ပါတယ်ဒါပေမဲ့အမေရိကန်အနေနဲ့တရုတ်ဟာမြန်မာအတွက်ရေးရှည်တည်ထောင်မဲ့အဖြေရှာဖို့အနည်းနဲ့များအရေးပါတာကိုအတိအမှတ်ပြုပြီးအခုလိုဆွေးနွေးသလားဆိုတာတော့မသိကြပါဘူးတရုတ်အနေနဲ့ကလည်းအမေရိကန်ပါဝင်လာမှာကိုစိတ်ဝင်စားရလားလဲကျွန်တော်အတွေ့အကြုံအရမသိကြပါဘူးဘလို့ပဲဖြစ်ဖြစ်အခုလိုဆွေးနွေးလာတာကမြန်မာပုံမှန်အခြေအနေပြန်ဖြစ်လာဖို့အာဏာသိမ်းမှုကနေပြန်ပြောင်းသွားစေဖို့ဝိုင်းကြိုးစားကြတာကတော့တကယ်ကိုကောင်းတဲ့လက္ခဏာပါ
အခုလိုမြန်မာရေးပုံစိုးရင်ချက်ထက်ဆွေးနွေးကြတာပေါ့ အမေရိကန်ငြိမ်းချမ်းရေးအဖွဲ့ USIP ရဲ့မြန်မာအရေးအညွှန်ကြားမှုဂျေဆန်တာဝါကလည်းအခုလိုသုံးသပ်ပါတယ
် On one hand that Beijing recently received the new UN special envoy
ဆက်ဖက်မှာတော့ဒီအဆိုရအနေနဲ့မကြာခင်ကပဲကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်ကိုလက်ခံတွေ့ဆုံတာကတခြားနိုင်ငံတကာအတိုင်းဝိုင်းနဲ့အတိုင်းအတာတစ်ခုထိညှိနှိုင်းသွားဖို့လိုအပ်ချက်ကိုအချက်ပြလိုက်တာပါထူးသဖြင့်တရုတ်ရဲ့အကျိုးစီးပွားတွေကစစ်ပွဲစုံတွေနဲ့ပူပူရောက်လာတဲ့အချိန်နဲ့စစ်ပွဲတွေပါနေတဲ့အဖွဲ့အချို့နဲ့ဂျာဆွေးနွေးပွဲတွေဂျာဝင်လုပ်ပေးတာကရက်ဆိုင်လာတဲ့အချိန်မျိုးမှာပေါ့နော်ဒါပေမဲ့တခြားတစ်ဖက်မှာလည်းတရုတ်အနေနဲ့ကသူ့ချင်းကပ်နီးနဲ့လိုက်လုံးညီထွေရှိမဲ့နိုင်ငံတကာပါဝင်ပတ်သက်မှုမျိုးကပဲလက်ခံမှာကိုလည်းပြနေခဲ့ပါတယ်ဒီမိုကရေစီဘက်ကရိမ်းတဲ့အရေးပါသူတွေနောက်ဒီမိုကရေစီရရှိရေးထောက်ခံသူတွေအရေးပါတဲ့အင်အားစုတွေအပေါ်မကြည်လည်မှုတွေလည်းပိုပြလာနေခဲ့ပါတယ
်အခုတစ်ခါဒီထိတ်တန်းအဆင့်ဆွေးနွေးပွဲတဲ့မြန်မာကိုထည့်ဆွေးနွေးခဲ့တာပေါ်တရုတ်ခြေဆိုင်တရုတ်မြန်မာရေလေလာသုံးသပ်သူဒေါက်တာလှကျော်စောကလည်းအခုလိုအကောင်းမြင်ပါတယ
်တတိထားပြီးတော့အကောင်းမြင်တာပေါ့နော်ဒီတချို့ကကြောက်နေတာအမေရိကန်နဲ့တရုတ်ကပေါ့ဆီဝန်ရဗမာပြည်မှာဖြစ်မလားလို့ပူနေကြတာပေါ့နော်ကျမကတော့မထင်ဘူးဘာဖြစ်လို့လဲဆိုတော့အမေရိကန်လည်းသူ့ဟာနဲ့သူအလုပ်ရှုပ်နေတာလေအဲ့တော့အဲ့လိုကာလမှာတရုတ်ကဝင်ပြီးတော့ဗမာပြည်မှာရှိတဲ့ပါဝင်တဲ့လူတွေအားလုံးပေါ့ stakeholders တွေတို့သူတို့သုံးတာ哦အဲ့လူတွေအားလုံးစစ်စစ်ဆွေးနွေးတဲ့စပွဲပေါ်ရောက်အောင်တရုတ်ကနီလန်ပေါင်းစုံသုံးနေတာပဲလေအဲ့တော့အဲ့ဒီလမ်းကနည်းနည်းပို့ပြီးတော့ရှေ့ရောက်လာမယ်ထင်တယ်ဒါပေမဲ့ကျွန်တော်အမြင်ဒီစစ်ကောင်စီကအခုတည်းလက်မခံနိုင်ဘူးဖြစ်နေတယ်ဗျာသူတို့ကိုသူတို့နိုင်အောင်မယ်လို့များထင်တယ်အမပြောတတ်ဘူးလေသူတို့နည်းနည်းမှလျှော့ချင်တဲ့ပုံမရဘူးဒါပေမဲ့နိုင်ငံတကာအခြေအနေအကျဉ်းတော့တရုတ်နဲ့အမေရိကန်ဆက်ဆံရေးကောင်းလာဆိုဗမာပြည်အရေးကိုကွိုင်းဝန်းကူညီဖြည့်ရှင်းမှုတရုတ်ရှာနေတဲ့လမ်းတွေတော့တော်တော်နှိစပ်သွားတာပေါ့နော
်အဲ့ဒီတော့အခုဆွေးနွေးပွဲကနေရှေ့မှာဒီနိုင်ငံကြီးနှစ်နိုင်ငံမြန်မာအရေးပူးပေါင်းဆောင်ရွက်လာနိုင်ပါလားလို့မိတာမှာ
Well, it depends. I don't know how much cooperation is involved. At least there's
ဒီပွဲမှာဘလောက်ထိပူးပေါင်းဆောင်ရွက်မှုတွေရလာခဲ့တယ်လဲတော့မသိပါဘူး။အဲ့ဒီအပေါ်မူတည်ပါတယ်။ဒါပေမဲ့အနည်းဆုံးတော့နှစ်ဖက်တစ်စုံတရာဆွေးနွေးခဲ့ကြမယ်။အရင်တရုတ်ကမြန်မာအရေးမှာအမေရိကန်ကိုအမြဲတမ်းတရားရှိခဲ့တာကနေအခုနှစ်ဖက်အကြားနားလည်မှုတချို့ရှိခဲ့တယ်။နှစ်ဖက်အကျိုးစီးပွားတွေကိုတည်ကြအောင်ဆွေးနွေးခဲ့ပြီးထပ်တူကြတာရှိမလားကြည့်နိုင်ခဲ့ပုံရပါတယ်။ဒါကြောင့်ပြည်ပြင်းနဲ့မြန်မာပို့အကျိုးရှိဖို့ဒီနိုင်ငံပူးပေါင်းဆောင်ရွက်တာတွေဖြစ်လာနိုင်မယ်ထင်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီဆွေးနွေးမှုတွေကနေအားလုံးလူသိရှင်ကြားရလာမျိုးထုတ်ပြန်တာတော့ညံ့ညံ့ဆဆမရှိသေးပါဘူး။ဒါပေမဲ့အမေရိကန်နဲ့တရုတ်ဒီနေ့ဆွေးနွေးတာတွေအားလုံးကအဖြေကောင်းတစ်ခုရဖို့နှစ်ဖက်နားလည်မှုလွဲပြီးအဟန္တာဖြစ်မှာကိုရှောင်ရှားဖို့ဆိုတော့မြန်မာကိုထည့်ဆွေးနွေးတာကိုကအကောင်းနေပါတယ
်။ဒါအပြင်ဒီဆွေးနွေးပွဲတဲ့အဓိကဆွေးနွေးနိုင်ခဲ့တာနဲ့အခုလိုပူးပေါင်းဆောင်ရွက်မှုဖြစ်လာနိုင်တာပေါ့။ဒေါက်တာလှကျော်စောကလည်းအခုလိုဆက်ရှင်းပြပါတယ
်ကျမကြည့်တာတော့အဲ့ဒီအားလုံးကိုဆက်ဆက်ဆွေးနွေးစပွဲပေါ်ကိုရောက်ဖို့ပဲကြိုးစားနေတယ်ထင်တယ်ဟိုအမေရိကန်ကလည်းအဲ့ဒီဟာကိုပဲအားပေးမယ်ထင်တယ်တရုတ်ကတော့အစိုးရကပြောပြပါလေနော်အဲဆက်ဆက်ဆွေးနွေးစပွဲပေါ်မှာရောက်ဖို့ဆိုတာပြောပြပါဆိုတော့အဲ့ဒီဆွေးနွေးပွဲပေါ်လာဖို့ပဲဆိုဝိုင်းကြိုးစားမယ်ထင်တယ်နောက်တစ်ခေါက်ဖြစ်မယ်ဟိုအာဆီယံရဲ့နောက်ခေါင်းဆောင်ဖြစ်မယ်မလေးရှားကအနွာကလည်းအဲ့လိုပဲပြောတယ်သူတို့အတတ်နိုင်ဆုံးဒီဗမာပြည်အရေးကတော့ဖြည့်ရှင်းမှဖြစ်တယ်တဲ့မဖြည့်ရှင်းတော့မဖြစ်ဘူးလို့အဲ့လိုပြောနေတာပဲ
တကယ်တော့ဒီနှစ်ဖက်ပူးပေါင်းဆောင်ရွက်မှုကနေတခြားအရေးပါတဲ့အိန္ဒိယထိုင်းပါဝင်အာဆီယံနဲ့ဂျပန်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ဖြစ်လာရင်တော့မြန်မာအတွက်အကောင်းဆုံးပဲလို့ဒီသုံးသက်သူတွေကထောက်ပြခဲ့ကြပါတယ်ခင
်ဗျမြန်မာအချက်အတဲမှာတရုတ်နဲ့အမေရိကန်ကြားဘယ်လိုပူးပေါင်းဆောင်ရွက်မှုတွေဖြစ်လာနိုင်ခြေရှိလဲဆိုတာကိုဦးဝင်းမင်းကမေးမြန်းပြီးတော့တင်ပြခဲ့တာပါဗျာအခုတော့အမေရိကန်နိုင်ငံရေးဘက်တစ်ချက်အလှည့်ပေးကြပါတယ်ဗျာအမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေအဓိကဦးစားပေးစဉ်းစားကြမဲ့ကိစ္စရပ်တစ်ခုကတော့လူဝင်မှုကြီးကြပ်ရေးဖြစ်ပါတယ်ဒီပေါ်မှာလည်းသမ္မတလောင်းနှစ်ဦးလုံးရဲ့မူဝါဒတွေကလုံးဝကွဲပြားချမ်းသာနေပါတယ်မဲဆန္ဒရှင်တွေဘက်ကဘယ်လိုစဉ်းစားကြလဲဆိုတာကိုမက္ကဆီကိုနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အရီဇိုနာပြည်နယ်ကအခြေအနေကိုကြည့်အောင်ပါဗျာ VOA သတင်းတောက် Caroline Presutti ပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်
ဒီမျိုးကလေးကရွှေတူးတဲ့မျိုးကလေးဆိုတော့အရီဇိုနာပြည်နယ်မှာတော့တစ်ချိန်ကအချမ်းသာဆုံးစီရင်ဝင်ခဲ့တယ်လေ
အခုတော့လဲမျိုးပြက်ကြီးလိုဖြစ်နေပါပြီ Patty Barris ဟာ38နှစ်အရွယ်သူ့မိကြီးဘီနိုနဲ့အတူနေပါတယ်အထောက်ထားမပါတဲ့ရွှေပြောင်းအခြေချသူတွေမက္ကဆီကိုနယ်စပ်ကနေသူ့မျိုးကိုဖျက်ပြီးခိုးဝင်တာကို Barris ကစိတ်ပြက်နေတာ ပါသမရဟောင်းဒေါ်နယ်ထရန့်ကိုပဲသူကမဲပေးမှာပ
ါ He's going to deport him. Yes. I am Trump
ကပြန်ဖို့မှာအဲ့ဒါကိုပဲလိုချင်တယ်ဒီကနေပြီးတော့ပြန်နှင်ထုတ်ဖို့ကိုသူလုပ်နိုင်မှာပါဘယ်လိုလုပ်ရမလဲဆိုတာသူသိတယ်လေ
Donald Trump သမရတက်တန်းတုန်းကအမေရိကန်အနောက်တောင်နေဆက်မှာမိုင်460ရှိတဲ့ CEO ဆောက်ကိုညွှန်ကြားခဲ့ပါတယ်ဒါဟာ Arizona ကအပိုင်းမှာသမရ Joe Biden ကတော့သူသမရစဖြစ်တဲ့နေ့မှာပဲနေဆက်မှာဘာမှထပ်ပြီးမဆောက်ကိုညွှန်ကြားပါတ
ယ်
ဒီနေရာအတွက်ပြီးအောင်၃ပတ်အတွင်းလုံနိုင်မှာပ
ါပြီးခဲ့တဲ့သတင်းပတ်ထဲ Arizona နေဆက် CEO စီကိုရောက်လာတဲ့ Donald Trump ကပြောခဲ့တာပါ Washington Post သတင်းစာကတော့ဒါဟာသူသမရမဖြစ်ခင်ဒီ CEO အပိုင်းအပြီးဆောင်ရမယ်သဘောဖြစ်နေတယ်လို့ပြောပါတယ
် This has never been a border in the whole world
ဒီနယ်စပ်လိုယူပေါင်းဖြစ်နေတဲ့နယ်စပ်မျိုးကမ္ဘာမှာဘယ်နေရာမှာမှတွေ့မှာမဟုတ်ပါဘူးတန်းနဲ့ချီတဲ့ရာဇဝတ်ကောင်တွေအားလုံးလိုဒီကနေဖြတ်ဝင်နေကြတာပ
ါ Democratic Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာတော့သူတို့ပါတီကပိုပြီးသဘောထားကြည့်တယ်လို့ Democrat တွေကပြောပါတယ် Sandra Cano ကတော့Kamala Harris ကိုမဲပေးသူပ
ါ Immigrants we belong the neighbor
ကျမတို့လည်းရွှေ့ပြောင်းအခြေချသူတွေပဲအိန္ဒိယန်ဆိုတာတယောက်နဲ့တယောက်ရိုင်းပင်းရတဲ့သဘောပါဒါကအထူးကပါပဲ
ဒုသမရ Harris ကတော့သူသားအရွေးခံရရင်နိုင်ငံသားရှောက်ခွင့်အတွက်ရောအခုထိလွှတ်တော်ထဲမှာပဲရှိနေသေးတဲ့ပါတီနှစ်ရစလုံးရဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြန်ပြီးအသက်သွင်းမယ်လို့ကြေညာပေးထားတာပါ
The Border Patrol endorsed it.But Donald Trump believes
that when Nigeria South Africa အတည်ပြုထားပေမဲ့ Donald Trump ကနေဆက်အရေးဟာသူ့မဲဆွယ်ပွဲကိုထိခိုက်မယ်လို့ယုံကြည်လာကြောင်းလွှတ်တော်ကသူ့လူတွေကိုဒီသဘောတူညီချက်ကိုဖျက်ပြစ်ဖို့မိန့်ပေးထားပါတယ
် Arizona က Betty Burris ကတော့
So Harris would not control the
border
control the border
where she been the last 4 years သူကဘယ်ရောက်နေလို့လဲ
Burris တို့ရဲ့၆တွေ့နေတဲ့မြို့ကလေးကိုဘယ်သူမှလာမလဲကြပါဘူးသူအနေနဲ့ရွှေပြောင်းအခြေချသူတွေလာမဲ့အစားအရင်ခေတ်ကလိုပဲခီးသွားတွေအများကြီးလာတာကိုမြင်ကျင်တယ်လို့ပြောပါတယ
်။ခုနိုင်ငံတကာသတင်းဆောင်မတစ်ပုဒ်နဲ့ဆက်ပါမယ်ခင်ဗျာ။ပြင်သစ်နိုင်ငံပါရီမြို့မှာဩဂတ်လ28ရက်ကနေစက်တင်ဘာ10ရက်ထိကျင်းပနေတဲ့မတန်ဆွမ်းသူများအိုလံပစ်ပြိုင်ပွဲမှာဒုက္ခသည်များအဖွဲ့ကအားကစားသမားတွေဟာအပြေးအလေးမှစပွဲနဲ့တက်နစ်၊တိုက်ခွန်ဒိုဘိန်းတက်ကလထိုင်ပေါ်ကဓာတ်ပြိုင်ပွဲနဲ့၃မျိုးစုံပြိုင်ပွဲတွေမှာဆွေးရဖို့မှန်းထားကြပါတယ်။AP သတင်းဆောင်ပါကိုဥတမောင်တန်းကပြောပြမှာပ
ါဖိနှိပ်မှုတွေကလည်းထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်မတန်ဆွမ်းအားစားသမားရှိဦးဟာသုံးမျိုးပြိုင်ပွဲပါဝင်ပြိုင်ပွဲ6ခုမှာဆုစိတ်ရဖို့မျှော်လင့်ထားကြပါတယ်သုံးမျိုးပြိုင်ပွဲမှာတော့ရေကူးစပိန်နဲ့အပြေးပြိုင်ကြရတာပါဒါကပြိုင်မဲ့သူကတော့အယ်လူစိန်ဖြစ်ပါတယ်သူကဒုက္ခသည်တွေအတွက်စံပြတင်းကိစ္စများဖြစ်မလားလို့မေးတဲ့အခါအခုလိုဖြေပါတယ်
مش اعتبر حالي مثال انا جاي
دوكا دري အတွက်ရလို့မဟုတ်ပါဘူးဘသူမဆိုအတွက်ပါဘဝတစ်လျှောက်လုံးစိန်ခေါ်ချက်တွေရစံခဲ့ရပြီမဲ့စီးရီးယားကနေဘီတက်ကလထိုင်နဲ့ထွက်ခဲ့ရပြီမဲ့တုံညာကစဘဝကိုပြန်တည်ဆောက်ခဲ့ရပြီမဲ့ကဘာလုံးကိုလူတိုင်းကိုစိတ်ဆင်းရဲနေကြသူတွေကိုဇွဲစိတ်မှန်မရှိကြသူတွေကိုကျွန်တော်ပေးချင်တာမျှော်လင့်ချက်ဆိုတဲ့စကားပ
ါသူကစီးရီးယားအောက်စားသမားပါ2012ပြည်တွင်းစစ်အတွင်းအယ်လူဆိန်ဟာညာခြေတော့ဆုံးရှုံးခဲ့ရပြီးဂရိကိုထွက်ပြေးရပါလေ။အယ်လူဆိန်နဲ့တခြားသူတွေဟာလူအပြည့်အသိဒုက္ခနဲ့စခန်းတွေမှာနှစ်ပေါင်းများစွာနေခဲ့ကြရသလိုဘာလေ့ကျင့်စရာမှလည်းမရှိနိုင်ပါဘူး။အခက်အခဲမျိုးစုံကိုကြော်လာခဲ့ကြပြီးအိုလံပစ်ပြိုင်ပွဲအထိရောက်လာခဲ့ကြပါတော့။ဂွီလိုမီဂျူနီယာအတန်ဂါဒမျက်စိပွဲသွားခဲ့တဲ့အခါဘောလုံးမဖြစ်ချင်တဲ့သူ့အိမ်မဲ့ပြတ်သွားခဲ့ပါလေ။ဒါပေမဲ့အာဇာသမားဘုရားကတော့အဆုံးသတ်မတော်ခဲ့ဘူးအဖို့တယောက်ရဲ့အကူအညီကြောင့်အပြေးနဲ့သူခီးပူပြီးပေါက်ခဲ့ပါသေးတယ်သူကြုံခဲ့တာအခုလိုမျှဝေပါတယ
် a une déficience du genre croit toujours en soi n'est pas
ကိုကိုကိုယုံကြည်ပါကိုအတွက်အများဖြင့်ဝမ်းနဲ့မနေပါနဲ့ခင်ဗျားလုံးနိုင်တာတွေအများကြီးရှိပါတယ်ကျွန်တော်ကမျက်စိမမြင်ရပါဘူးကျွန်တော်ပြေးပါတယ်တချို့မြင်နေကောင်းနေကြသူတွေတောင်းမလုံနိုင်တာတွေကိုကျွန်တော်လုံနိုင်ပါတယ်ကျွန်တော်ပြောလို့တဲ့စကားကတော့ကိုကိုကိုယုံကြည်ပါရဲဝံလိုက်ပါဆိုတာပါပဲအကောင်းဆုံးနေဖြစ်လာမှာပါ
အတန်ကာနာဟာ2020တိုချိုမတန်ဆွမ်းသူများအိုလံပစ်ပြိုင်ပွဲမှာစရုပ်ထရရှိခဲ့ပြီးဒီနေ့မှာတော့စုစိတ်တစ်ခုချက်လိမ့်မယ်လို့ညွှန်လင့်ထားပါတယ် အခု28ဖွင့်ပွဲမှာဒုက္ခသည်များမတန်ဆွမ်းအိုလံပိတ်ပြိုင်ပွဲဝင်အသင်းဟာထိတ်ဆုံးကချီတက်မဲ့အသင်းဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုတော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့ချက်သာပရင်းနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီ။လူငယ်ကဏ္ဍဂျန်စီနဲ့တပတ်တွင်အားကစားသတင်းတွေမတင်ဆက်မိမှာအက်ဒီတာနဲ့ဆွနေခန်းနဲ့ပြန်လည်ဆက်တင်ကြပါတယ်။အိန္ဒိချင်းတွေဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံရဲ့အပြောင်းလဲတွေဟာတစ်ခုနဲ့တစ်ခုဘာကွာခြားပါလဲ။ဘင်္ဂလားဒေ့ရှ်မှာသွေးထွက်တန်ရုံမှုတွေဖြစ်ခဲ့ရတဲ့ဆိုပေမဲ့ဘာကြောင့်မြန်မာနိုင်ငံလိုဖိလစ်ပခါတွေအတွန့်မရှိခဲ့တာပါလဲ။မြန်မာနိုင်ငံမှာပြည်တွင်းစစ်ဘာကြောင့်အဆုံးမသတ်နိုင်ဖြစ်နေရပါလဲ။ဒီတစ်ပတ်အက်ဒီတာနဲ့ဆွနေခန်းအစီအစဉ်မှာVOA ရဲ့အကြီးတန်းအက်ဒီတာဦးကျော်စန်းသားကိုမတ်မြတ်သစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခ
င်ဗျာ။မင်္ဂလာပါဦးကျော်စန်းသားရှင်
။မင်္ဂလာပါပြည်သူ
။ဒီမြမအိမ်ကြီးချင်းထိုင်းနိုင်ငံမှာနိုင်ငံရေးအပြောင်းလဲဖြစ်တာနဲ့နောက်ဘင်္ဂလားဒေ့ရှ်မှာလည်းတလောကနိုင်ငံရေးအပြောင်းလဲဖြစ်ခဲ့ပါတယ်။အဲ့ဒါဘာကွာပါလဲ။
ထိုင်းမှာဖြစ်တာကတော့ဝန်ကြီးချုပ်ကိုပြောင်းတာပေါ့လေဘင်္ဂလားဒေ့ရှ်မှာကတော့နိုင်ငံရေးစနစ်ကိုမကျေနပ်လို့ပြည်သူတွေကပုံကြွပြီးတော့ဆန္ဒပြတာကဖြစ်ပါတယ်ဆိုတော့ဘင်္ဂလားဒေ့ရှ်မှာဆန္ဒပြတဲ့ပြည်သူတွေအောင်ပွဲရသွားတယ်စိတ်ဆန္ဒဝန်ကြီးကထွက်ပြေးသွားတယ်သဘောဖြစ်ပါတယ်ထိုင်းမှာကြတော့တနေ့ကြာကအဲ Move for Party လူစုအများဆုံးထောက်ခံပြီးတော့ရေကောက်ပွဲမှာမဲအများဆုံးနိုင်တဲ့ပါတီကိုအစိုးရဖွဲ့ဝင်ပေးဘူးပါတီကောင်းဆောင်ကိုနိုင်ငံရေးလှုပ်ခင်းပိတ်ပင်လိုက်တယ်အခုတခါပါတီကိုလည်းလုံအောင်ဖျက်သိမ်းပြလိုက်တယ်ဆိုတော့ပြည်သူဟာရှေ့မတွေ့နိုင်ဘူးဆိုတော့ဘင်္ဂလားဒေ့ရှ်မှာတော့ပြည်သူဟာရှေ့တွေ့သွားနိုင်တယ်ပြည်သူတွေအောင်ပွဲရတယ်ထိုင်းမှာကတော့ပြည်သူတွေဆုံနှင်းသွားတယ်လို့ပြောရမှာပါဆိုတော့ဘယ်သူတွေအောင်ပွဲရလဲဆိုတော့အဲဆေးရဆန်တဲ့ဘင်းစတင်လူလာတဲ့စစ်တပ်အင်အားနဲ့ပေါင်းစည်းထားတဲ့ conservative အုပ်စုပေါ့လေအဲအုပ်စုကသူတို့အလိုချလုပ်ပိုင်ခွင့်ရသွားတယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့အဓိကအဖြစ်ကတော့ပြည်သူတွေလွတ်တဲ့ပွဲပြည်သူတွေနိုင်တယ်ထိုင်းမှာကျတော့ပြည်သူတွေအနိုင်မရဘူးလို့ပြောရင်မှတ်မှန်မဟုတ်ဘူးထင်ပါတယ
်အဲနှစ်နိုင်ငံလုံးကတော့ပြောမယ်ဆိုရင်ဒီမိုကရေစီနိုင်ငံတွေပါဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကြီးအရွေးမှာပို့ပြီးတော့ရုံရင်းဆန်ခတ်ဖြစ်တာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်မလဲ
ဘင်္ဂလားဒေ့ရှ်မှာလူလူကတရားဥပဒေအရတစုံတရာအပြောင်းလဲလုပ်နိုင်တဲ့ထွက်ပေါက်မရှိတော့ဘူးလုံးဝလမ်းပိတ်နေပြီဖြစ်တယ်သူတို့နိုင်ငံမှာအစိုးရဇက်တိုက်ယူလာခဲ့တာ3ချိန်ပြည်ပြီးတော့4ချိန်မြောက်ဆက်ပြီးတော့ Sheikh Hasna ယူနေတယ်။အဲ့လိုယူတဲ့အခါမှာကျတော့နှစ်ကာလကြာတာလူတွေကအာဏာကိုရင်မူလာတာလည်းပါတယ်။ဆိုတော့တပတ်တီအာဏာရှင်စနစ်ဆန်လာတယ်။အတိုက်ခံဆိုတာမရှိတော့ဘူး။တရားရုံး Judiciary လို့ခေါ်တဲ့တရားရုံးတကယ်တော့ Distribution of Power မှာတရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးအစိုးရပေါ့လေအဲ့ဒီသမှုကညီမျှထားမယ်အာဏာကိုညပြီးတော့ထိန်းထားမယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာကျတော့တရားရုံးတရားသူရုပ်တို့လည်းသူကပဲခံရတယ်။ဆိုတော့ပါလီမန်မှာလည်းသူ့ပါတီကအများစုဖြစ်နေတယ်ဆိုတော့အကုန်လုံးအာဏာဟာသူ့ရဲ့ထဲမှာဖြစ်နေတယ်။ဆိုတော့အတိုက်ခံဆိုလို့ရှိရင်လုံးဝခေါင်းဆောင်ကိုထောင်ထဲမှာတော့ထည့်ထားတဲ့သဘောဖြစ်တော့လူတွေကထွက်ပေါက်မရတော့ဘူး။သူတို့ရဲ့ခြေလှယ်မှုနေရာတကာမှာအာဏာပြမှုသူတို့ပါတီဝင်တွေကြီးစုမှုကိုတွေ့နေရတယ်။တကယ်တော့ဘင်္ဂလားဒေ့ရှ်ဟာပြည်ထောင်နိုင်ငံရဲ့ပါလီမန်ဒီမိုကရေစီကိုနမူနာယူပြီးတော့ကျင်းသုံးထားတဲ့စနစ်ဖြစ်ပါတယ်။ဒါပေမဲ့ဗြိတိန်မှာဆိုရင်အတိုက်ခံကိုဟိုဟာ Shadow Government လို့ခေါ်တယ်သူတို့က အတိုက်ခံမနိုင်ဘူးအတိုက်ခံကိုသိအလေးထားရဲဆိုတာအတိုက်ခံကနိုင်ငံသားရဲ့ကိစ္စဆောင်ရည်လို့ဆိုရှယ်ဒိုဖောရင်မင်းနစ္စတာလို့သုံးတယ်ဘင်္ဂလားဒေ့ရှ်မှာအဲ့လိုပဲအတိုက်ခံဆိုလုံးဝမပါရဘူးဆိုပြီးလုပ်ပဲကြောတပါတီအန်လက်ရှင်စနစ်ဖြစ်သွားတယ်ဆိုတော့ဒီနေရာမှာပြည်သူတွေအတွက်ထွက်ပေါက်မရှိတော့ဘူးအထူးသဖြင့်ကျောင်းသားလူငယ်တွေကတော့အဲ့ဒါတွေ့ရင်တော့သူတို့ကတော့အင်းဆုံးတိုက်မှာပေါ့လေသူတို့ကတော့ they have less to lose တဲ့နဲ့လူကြီးကတော့ယာတုယာကနဲ့မိသားစုနဲ့ပညာဆွေးနွေးအားငါတို့ဘယ်လိုလုပ်ရင်ဘယ်ဟာနင့်နာသွားမယ်ဆိုတော့သူကငဲကွက်စရာအများကြီးရှိတယ်ကျောင်းသားတွေကတော့ငဲကွက်စရာမရှိဘူးငဲထချပါဆိုလို့လိုက်တော့သူတို့ဥဆောင်တဲ့တောင်းပါပါပြီးတော့အဲ့ဒီလူအကျံဖဲ့မှုနဲ့လို့ပြောမှာပေါ့နှင်းနှင်းခါရဲနောက်ဆုံးကဆိုတော့ထွက်ပြရတာဖြစ်ပါတယ်ထိုင်းမှာတော့အဲ့လိုမဟုတ်ဘူး။ထိုင်းမှာအဓိကအကြီးကလောလောဆယ်မှာအခုခါတာတရားစီရင်ရေးတရားစီရင်ရေးဆိုတာကအဲ constitutional court ဖွဲ့စည်းပုံဆိုင်ရာတရားရုံးဖွဲ့စည်းပုံဆိုင်ရာတရားရုံးကအကုန်လုံးတော်တော်များများချဲ့လဲနေပါတယ်သူကသူတို့ဟာဘယ်ဟာဖွဲ့စည်းပုံနဲ့မကိုက်ဘူးပြောင်းလိုက်ပြင်လိုက်ဆိုတော့မကြာနာခိုင်းခဲ့တယ်အဲ move for party ကိုနှိကောပလိုက်တယ်အဲ့ဒီကဖြစ်ပါတယ်သူကဆိုတော့အဲ့ဟာကိုကောင်းဝဲဖို့လုပ်လိုက်တိုင်းသူကလုပ်ပိုင်မရှိဘူးဆိုတော့သူကအခုလုံးကိုပယ်ချတာဖြစ်တယ်ဆိုတော့အခုဝန်ကြီးချုပ်တပ်ပြစင်ကိုဖြုတ်ပြီးတော့အဲဖေထွန်းထွန်းကိုတင်လာလဲပဲတင်ရမှာပေါ့လေဖေခိုင်းတော့နောက်တင်မဲ့လူကလည်းပဲသူပဲရှိရဆိုတော့ဒီဝေထိုက်ပါတီကဒီအမျိုးသမီးကိုလည်းတက်လာတယ်ဒါပေမဲ့ပုစိပုံတရားရုံးကစီကံသတ်မှတ်ထားမှာတခုရှိသေးတယ်လက်ရှိအစိုးရဟာပြင်ပလူရဲ့ဩဇာဆောင်မှုမခံရဘူးလို့ပြောထားတယ်။ဆိုအဓိကဘာသူပြောလဲဆိုတော့ तू တက်ဆင်ရဲ့သမီးလေ။ဝင်းရုပ်တက်ဆင်ရှင်နဝတ်ရဲ့သမီးဆိုတော့တော်ပြီးတော့နိုင်ငံရေးအတွေ့အကြုံကသိရှိရဲ့မျိုးသမီးမဟုတ်ဘူး။အသက်ကလည်းအတွေ့အကြုံကနုသေးဆိုတော့သူ့ဖေရဲ့ပြောကတခုခုပါတယ်သူ့ဖေရဲ့ဩဇာပါတယ်ဆောင်မှုပါတယ်ဆိုတာဟာဒီဝင်းကြီးချုပ်ဒီမျိုးသမီးကိုဖြုတ်ချဖယ်ရှားဖို့အတွက်အကြောင်းပြစရာဖြစ်လာနိုင်တယ်လို့သူတင်တွက်တဲ့လူဟာတွက်ထားရတယ်ဖြစ်ပါတယ်ဆိုတော့ဘယ်လိုဖြစ်အောင်လဲမကြည့်ရသေးဘူး။ဒါပေမဲ့တနည်းနဲ့အဲ့လိုပဲဖယ်လိုက်ရင်လည်းနောက်တနည်းနဲ့ထွက်ပေါက်လုံးနိုင်တဲ့တရားဥပဒေဂေပေါက်တွေရှိနေတာပေါ့လေဥပမာအဖြစ် move for party ကိုဖျက်လိုက်တယ်ဆိုတော့နာမည်ပြောင်းပြီးဖွဲ့တယ်အဲ့လိုဆိုတော့ဒီကောင်းဆောင်ကိုပိတ်တယ်အဲ့ဒီကောင်းဆောင်ကနောက်တစ်ယောက်ကိုတင်တယ်အဲ့ဒါမျိုးတွေသူတို့လုတ်ထန်တဲ့အခြေအနေရှိရပေါ့လေဆိုတော့ထိုင်းကတော့အဲ့လိုဆက်သွားမယ်ဘင်္ဂလားဒေ့ရှ်မှာတော့အဲ့လိုထွက်ပေါက်မရှိတဲ့အတွက်ကြောင့်သူထွက်သန်ယူရုံးရင်းဆန်ပြင်းပြင်းထန်ထန်အပြောင်းလဲဖြစ်တယ်လို့ပြောရမှာပ
ါဒါပေမဲ့ဒီထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ ਨੇ ဟိုနှိုင်းရှင်ပြီးတော့ပြောမယ်ဆိုရင်မြန်မာနိုင်ငံမှာအရေးကြတော့လက်နက်ကိုင်ပဋိပက္ခတွေကပိုတိုးလာတယ်ပြည်ရင်းစစ်ဖြစ်လာတယ်အဲ့ဒါဘာကြောင့်ပါလဲ
That's the mind and TV ပြောမယ်ကိစ္စပါထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ကိုတနည်းပြောမယ်ဆိုတော့ nation state တွေပေါ့လေသူတို့ကလူမျိုးတစ်ခုရဲ့သားအဓိကရှိတာမြန်မာနိုင်ငံဟာ nation state မဟုတ်ပါဘူး multinational state လို့ပြောမှာပါမြန်မာသမိုင်းကိုမြန်မာပြည်ထဲမှာအစိုးရဆက်ဆက်အခုစေအစိုးရတို့လုပ်ပြီးသင်တဲ့သမိုင်းတွေဟာပကံခက်ကြတဲ့မြန်မာနိုင်ငံစီလုံးညိုပြီးစီပြီးပထမမြန်မာနိုင်ငံဒုတိယတတိယစသဖြင့်အဲ့လိုမဟုတ်ပါဘူးတကယ်တမ်းကြည့်မယ်ဆိုရင်သူပြည်သူမင်းနိုင်ငံတွေသူဟာသူကွဲပြီးနေခဲ့တာပါအဲ့ဒါကို19ရာစုမှာဗြိတိသျှနေဂျက်စ်နဲ့သူနေဂျက်စီပွားရေးမျှော်မှန်းချက်နောက်ပြီးတော့မဟာဗျူဟာမြန်မာပြည်ပေါ်တူပြည်ဖက်ထပ်ဒီဘက်ကလူချင်းနဲ့အဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံကိုစစ်ပွဲ၃ပွဲတိုက်ပြီးတော့အဲ့ဒီနေမျိုးကိုသိမ်းခဲ့တာပါအဲ့ဒီသိမ်းပြီးတော့နောက်ဆုံးသိမ်းပြီးတော့ဖွဲ့စည်းလာတဲ့ပုံစံမျိုးဖြစ်နေပေါ့တကယ်ကိုဟစ်ဖြစ်တဲ့ nation တခုမဟုတ်ပါဘူးအဲ့လိုစုပြီးတော့လှူထားခဲ့လှူထားပြီးတော့လွတ်လပ်ရေးယူလာတဲ့အခါမှာဒီဟာကိုပြည်လဲအောင်လုပ်ကြမယ်ဆိုပြီးတော့ခေါင်းဆောင်တို့အမျိုးမျိုးရှိလို့စဉ်းစားခဲ့ရပါတယ်ဒါပေမဲ့မလုပ်နိုင်ခဲ့ပါဘူးအဲ့တချို့ပညာရှင်တွေကလို့ဖို့ကျိုးပန်းတာမအောင်မြင်ဘူးလို့ပြောလို့တချို့ကလည်းပဲသိက္ခာစေတနာမပမမှန်ခဲ့ဘူးပေါ့လေအဲ့မှာလည်းလူများစုကသူတို့ကြည်ဆွမဲ့ဆွဲသဘောထားနဲ့လုခဲ့တာဖြစ်တဲ့အတွက်အဲ့ဒါလန်လွဲခဲ့လို့ပြောမှာဖြစ်ပါတယ်62မှာစစ်တပ်အနာသိနေတော့လုံအောင်ပြတ်သွားခဲ့တာအခုချိန်ထိဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာကတော့ဒါပြောမှလဲဆိုတော့ရောဟောင်းလေ underlying causes အခြေခံကရှိပြီးသားဆိုတော့သွေးထွက်ဆံရဖြစ်ဖို့ဆိုတာကတော့လွဲပါတယ်အဲ့ဒီဘင်္ဂလားဒေ့ရှ်တို့လူထိုင်းတို့လူခဏတစ်ဖြုန်နဲ့ဒီလည်းသွားနိုင်တဲ့သူတို့တောင်းတော့ပေါ့လေသူတို့တုတ်တုတ်ပြီးဆုံးသွားနိုင်တဲ့အခြေအနေတော့မဟုတ်ဘူးဆက်လိုက်ပြီးတော့စီနေအောင်မှာပဲဖြစ်ပါတယ
်ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာလည်းဒီဆန္ဒပြတဲ့လူတွေကိုသွေးထွက်တန်ယူအထိနှိမ်နင်းတာကိုတွေ့ပါတယ်ထိုင်းမှာလည်းဒီလိုအခြေအနေမျိုးဖြစ်ခဲ့မှုပါတယ်ဒါပေမဲ့ဘာကြောင့်ပြည်ရင်းစစ်ထီဦးမတည်ခဲ့တာပါလဲ
အဲ့လိုပြောတာပါခုနလိုပဲပေါ့မြန်မာနိုင်ငံရဲ့အခြေခံအကြောင်းအရအများကြီးနာတာရှည်ရော့ကြီးဖြစ်လာတာလေ ဟိုလွတ်လိုက်မရခင်ကလာစူးစီးခဲ့တဲ့ပုံစံကလေးကမဟုတ်တာလွတ်လိုက်ရပြီးတော့လည်းပဲလူကျင်တဲ့အတိုင်းတဲတဲဖြစ်မလာဘူးတဲတဲဖြစ်အောင်ကြိုးပမ်းတော့လည်းစစ်တပ်ကအာဏာသိမ်းပြီးတော့လမ်းဖယ်ထွက်သွားတာအခုထိပဲဆိုတော့ဘယ်တော့မှသူတို့ရဲ့အဲ့အခြေခံအကြောင်းတရားသိစိုးစိုးရရှိတယ်ဘင်္ဂလားဒေ့ရှ်တို့မှအဲ့လိုမဟုတ်ခဲ့ပါဘူးသူတို့ကတော့နိုင်ငံရေးအဖြစ်ဘာပဲပြောပြောတိုင်းပြည်ကတော့မျိုးသားနိုင်ငံဖြစ်တယ်လူငယ်စုတွေရှိတယ်ဘင်္ဂလားဒေ့ရှ်မှာဒါပေမဲ့လည်းလူငယ်စုတို့အခွင့်အရေးအများကြီးပေးပါတယ်သူတို့က positive discrimination ပေါ့လေသူတို့ကအခွင့်ပူပေးပြီးတော့အခွင့်အရေးပေးတာတွေရှိပါတယ်ဆိုတော့အခုဘင်္ဂလားဒေ့ရှ်မှာယူနိုစတက်လာတော့လေဒီတိုင်းရင်းသားတွေရဲ့အရေးတွေဒေသခံတွေတိုင်းရင်းသားဆိုတာအဲလူမျိုးစုတွေရဲ့အရေးကိုအများကြီးဦးစားပေးပါတယ်။ထိုင်းမှာလည်းထွန်းလကောင်အခွင့်အရေးပေးပါတယ်။မြန်မာနိုင်ငံမှာသာအဲပဋိပက္ခတွေကရှိနေတယ်။အဲဒီနေ့အဖြစ်ပြောရင်အဲ့လိုခွဲခြားမှုတွေရှိတဲ့ကြောင် ethnic nationalism လို့ခေါ်တဲ့လူမျိုးစုမျိုးသားရေးစစ်တပ်တနေ့တနေ့ခိုးငယ်ရုံးကျွန်တော်ငယ်ရုံးတွေကပူပူပြင်းထန်လာတယ်။နေရာကမှာကြည့်လိုက်ပါမြန်မာနိုင်ငံမှာဆိုတော့အဲအခြေအနေကသိကောင်းတဲ့အလားအလာတော့မဟုတ်ပါဘူး။ထိုင်းတို့ဘင်္ဂလားဒေ့ရှ်မှာဒီလိုဖြစ်လို့ဒီလိုမရှိလို့အဲ့လိုတပြည်တွင်းစစ်ကိုမြောက်တာလို့ပြောမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ရှိနေပြီသားဖြစ်နေတယ
်အဲ့မြန်မာနိုင်ငံမှာချောမွေ့တဲ့အပြောင်းလဲတစ်ခုအရွေတစ်ခုဖြစ်လာဖို့ရောရှိပါမလားဘယ်တော့လောက်ဖြစ်နိုင်မယ်လို့ခံမရပါမလဲ
သိကြကြီးစောင်းရမယ့်ကိစ္စပါချောမွေ့တဲ့အရွေဆိုတာကတော့အဓိကကတော့အဲ့တိုင်းသားတွေပေါ့လေဒီလူမျိုးစုတွေတော်လိုင်းရင်အားစုအချင်းချင်းညီညွတ်ဖို့အဓိကပါပဲအဲ့ဒီပြီးတော့မှစစ်ကောင်စီရင်ဆိုင်ဖို့ဆိုရဲပြဿနာတစ်ခုရှိရဲစစ်တပ်ကိုဆရာနာရှင်စတင်ကိုဖယ်ရှားဖို့ဆိုတာစစ်တပ်ကလည်းပဲသူတို့ဘာညာလုပ်ပေးမယ်ဘာညာပြောနေရပဲကျွန်တော်ပုံဝင်လဲကျွန်တော်အမြင်ပြောရင်တော့စစ်တပ်ကိုမယုံကြည်တော့ဘူးလို့ထင်ပါတယ်စစ်တပ်ဟိုစကလေးကဒီလိုပဲပြောပြောလာခဲ့တာသူတို့ကတိုင်းပြည်ကိုထိန်းရတယ်လို့ပြောလိုက်တပ်ပြူပြက်သွားလိုက်သူတို့ထိန်လေပြက်လေဖြစ်ဖြစ်လာခဲ့တာအခုချိန်ထိပါပဲအခုဆိုရင်ပြိုကွဲသွားမယ်အထီတော်မှဆိုရင်တဲ့လူရီယာရှိနေရပြီဖြစ်ပါတယ်ဆိုတော့ဆီယနာရှင်စတင်ကိုဖယ်ရှားပြရမယ်အဲ့ဒီဖယ်ရှားဖို့အထီဖြစ်နိုင်တဲ့ညီညွတ်မှုပြည်သူတွေနဲ့တန်ငန်လုံးပေါ့လေလူမျိုးမခွဲဘာသာမခွဲညီညွတ်မှုကလည်းသိအရေးကြီးပါတယ်အဲ့လိုမျိုးရင်ကတော့ဆက်ပြီးတော့သွားနေလုံးနဲ့ထင်ပါတယ်အဲ့
တော့လက်ရှိအခြေအနေတွေကရောဒီပြဿနာတွေအားလုံးကိုပေါ့ငင်းငင်းချမ်းချမ်းဖြည့်ရှင်းနိုင်မယ့်အနေအထားတစ်ခုကိုဥတည်နေပြီလို့ပြောနိုင်ပါလား
အခုတော်လိုင်းအင်အားစုတွေရဲ့လှုပ်ရှားမှုဟာလမ်းစုံလမ်းကွက်ကိုရောက်နေပြီ cross road ကိုရောက်နေပြီလို့လူတိုင်းလူတို့ကသတ်မှတ်ကြပါတယ်ဒါပေမဲ့ cross road ကဘယ်ဘက်ကိုသွားမလဲနောက်မြပြန်လှည့်သွားမလားမျိုးမျိုး cross road ဆိုတာလမ်းစုံလမ်းကွက်ကြီးဖြစ်နေပါတယ်ဆိုတော့အခုကတော့စစ်ကောင်စီကတော့တရုတ်ရဲ့အကူအညီကိုယူပြီးတော့ဒါအတူတုံးပြီးတော့ပြောရမယ်ဆိုလို့ရှိရင်ပေါ့လေသူတို့ကိုလက်ခံနိုင်မဲ့နိုင်ငံရေးမဆိုးမဖိုးနိုင်ငံရေးအားစုတွေနဲ့ရေကောက်ပွဲလှုပ်တယ်ဆိုတော့သူတို့လှုပ်မယ်လှုပ်ပြီးတော့ဟာအာဏာဆွဲပြောက်မှာလဲဆိုတာမျိုးသူတို့လှုပ်မယ်တရုတ်တို့ဘာလို့အာဆီယံတို့ကဘာပဲပြောပြောဒီဟာသူတို့တဲ့အတိအကျလောလောဆယ်ညီသွားရင်ဖြစ်တာပဲဆိုတော့ရေရှည်ပြဿနာပြည်ဆောင်တိမမြင်ဘူးလောလောဆယ်အခိုက်အတန့်မှာပြင်လဲသွားအောင်လှုပ်ဖို့အတွက်တော့သူတို့ကျူစားကြမယ်လို့ဆက်ပါတယ်ကျွန်တော်တလောကျွန်တော်တို့စီကအင်တာဗျူးတစ်ခုမှာကိုအောင်သူငိမ့
်ဟုတ်ကဲ့
သုံးသက်တရားသူပြောတော့တဲ့စကားတခုကျွန်တော်သတိထားပြီးကြားလိုက်ပြီးအာဖြစ်လာတဲ့ peace ကတဲ့ negative peace တဲ့သူကဆိုတယ် positive peace ပေါ့ဘူးလေသူက peace ကိုမျိုးခိုင်းတယ်ညင်ညင်ပါနှုတ်လက္ခဏာပြတဲ့ညင်ညင်နဲ့အပေါင်းလက္ခဏာပြတဲ့ညင်ညင်ကျွန်တော်စဉ်းစားတယ်နှုတ်လက္ခဏာပြနေပါတော့ဘယ်လိုညီညာရဖြစ်နိုင်ပါ့မလဲ။ဘာပဲဖြစ်မလဲ anyway သုံးသုံးလေးသုံးလုံးအဲ့လိုပဲပြောမှဖြစ်ပါတယ်။တကယ်ချင်းညံဖြစ်ဖို့ဆိုတာဆက်နာရင်စနေချုပ်နှင်းပြီးတော့အကုန်လုံးညီညွတ်မှုရထိုင်မှာဆိုတော့အများကြီးအဲ့လောက်ထိမြုံမှန်းဖို့ကတော့အဝေးကြီးလိုသေးတယ်လို့ပြောမှဖြစ်ပါတယ်ညီ
။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်။အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ပါဘူ
း။အခုတော့လူငယ်အစီအစဉ်ဂျန်စီနဲ့ဆက်ပါမယ်ဗျာ။ကိုဗစ်လွန်ကဘာကြီးမှာလူငယ်တွေအတွက်ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့နယ်ပယ်တွေမှာအလုတ်ကန်ခွင်လန်းတွေအများကြီးရှိနေတယ်လို့နယူးဇီလန်မှာခီးသွွားလုပ်ငန်းစီမံခန့်ခွဲမှုဆိုင်ရာမဟာဘွဲ့ရခဲ့ပြီးအခုကနေဒါနိုင်ငံမှာပါကူဘွဲ့ယူနေတဲ့မတ်ဝစ်ယီချီပြာကပြောပါတယ်မတ်ခင်လေးကတက်ဆက်ထားပါတယ်ခင်ဗျာ
Hey Gen Zero တက်ချင်အောင်တင်ပြီနော် Gen Zero ရဲ့ဒီတစ်ပတ်တော့မိကုန်းထွက်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းစီမံခန့်ခွဲမှုပညာရပ်ကိုနယူးဇီလန်နဲ့ကနေဒါနိုင်ငံတွေမှာသင်ယူနေတဲ့ညီမငယ်လေးတယောက်နဲ့စကားပြောထားတယ်
ကျမနာမည်ကတော့ဝီကြည်ပြပါကျမအခုလက်ရှိ University of Waterloo ကနေဒါနိုင်ငံမှာ PhD in Recreation and Leisure Studies ဘာသာရပ်ကိုသင်ယူနေပါတယ်အခုဆိုတော့ဒုတိယနှစ်ရှိပါပြီရှင
်ရမုံပညာရေးတက္ကသိုလ်ကနေဖွင့်ရခဲ့တဲ့သူကခီးသွားဘာသာရပ်ကိုဘာကြောင့်မလို့စိတ်ဝင်စားရတာလဲဘလို့ရောသိလာခဲ့လဲ
2013 SEA Games နဲ့တိုက်ဆိုင်သွားတဲ့အတွက် SEA Games မှာကျွန်မ volunteer လုပ်ခဲ့တယ်။အာ SEA Games မှာ liaison officer ပေါ့နော်သူဆက်သွယ်ဆက်ဆံရေးအရာရှိဆိုတော့ဒီ volunteer title နဲ့အလုပ်လုပ်ခဲ့ပြီးတဲ့နောက်မှာကျွန်မအဲလန်းညော်အလုပ်ကို professional career ပြောင်းခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒီနောက်ပိုင်းမှာခီးတော်လုပ်ငန်းမှာပိုစိတ်ဝင်စားလာတဲ့အခါမှာဘယ်လိုမျိုးဆက်ပြီးလေ့လာရင်ကောင်းမလဲဆိုပြီးစိတ်ဦးမိခဲ့တယ်ပေါ့နော်။အဲ့ဒီမှာ scholarship တစ်ခုတွေ့ခဲ့တယ်။ New Zealand အစိုးရကfull scholarship ထောက်ပံ့ပေးတဲ့ program ပေါ့ New Zealand ဒီ Lincoln Tech ကို Christchurch မြို့မှာပေါ့နော် Master in Tourism Management ဆိုတဲ့ခီးသွားလုပ်ငန်းစီမံခန့်ခွဲမှုမဟာဘွဲ့ပေါ့ပြီးသွားတဲ့အခါမှာ New Zealand ကနေပြီးတော့ဒါနှစ်နှစ်မြန်မာပြည်ကိုပြန်တယ်ပြန်ပြီးသွားတဲ့အချိန်မှာခီးသွားလုပ်ငန်းနဲ့ပတ်သက်တာတွေစီမံခန့်ခွဲမှုအပိုင်းတွေအတတ်နိုင်ဆုံးကိုဟိုပါဝင်ပြီးဆောင်ရွက်ခဲ့တယ်ပေါ့နော
်ဘလို့အကြောင်းအရာတွေကတွန်းအားပေးလိုက်လို့သူကဒီဘာသာရပ်ကိုစိတ်ဝင်စားရတာလေပြီးတော့အနာဂတ်မှာလူငယ်တွေအတွက်ဘယ်လိုမျိုးအလုပ်ကိုင်ခွင့်လန်းကောင်းတွေရှိနေလဲဆိုတာကိုလည်းသူကရှင်းပြထားတယ်
ချောင်းသာကိုသွားရဲဆိုရင်ချောင်းသာမှာကဒီဈေးရောင်းတဲ့ဈေးတယ်လေးတွေရှိတယ်ပေါ့နော်ဒီခေါင်းပေါ်မှာဘန်းလေးတွေတင်ပြီးရောင်းနေသေးတယ်ဘာဖြစ်လို့ဧည့်သည်တလောက်ဝင်နေရတာနဲ့သူတို့ကအခုချိန်ဒီခက်ခဲနေကြသေးကြလဲပေါ့ဆိုတော့ဒီမိကုန်းတွေကစပြီးတော့ဝင်လာတာပေါ့နော်ဒီကိုယ်ခီးသွားလုပ်ငန်းနဲ့ဝင်လာတော့ကိုယ်စိတ်ဝင်စားလာတာအဲ့ဒီမှာစပြီးတော့ဒါဆိုရင်ခီးသွားလုပ်ငန်းရဲ့နောက်မှာအများကြီးလေးလာစရာရှိအောင်မှာပဲဆိုတော့အဲ့ဒါတော့ပထမဆုံးတွန်းအားတစ်ခုပေါ့အဲ့တော့ဒီ네ပယ်တွေကိုရောက်ပြီးလေးလာတဲ့အချိန်မှာဟိုသမုတ်တွေရတဲ့လက်ပစ်ကူးတလို့ဖြစ်သွားတယ်ဟာလေးလာလို့လည်းမကုံတော့ဘူးစိတ်ဝင်စားစရာတွေကလည်းနေရာတိုင်းမှာအများကြီးဆိုတော့ဒီ네ပယ်တွေမှာပဲနောက်ဆုံး COVID-19 ဖြစ်လို့ဒီလုပ်ငန်းတွေရပ်သွားရတယ်ဆိုရင်တော့ဆက်လုပ်မယ်ပေါ့နော်ဒီခီးသွားလုပ်ငန်းတွေမှာပဲငါနေပြီးတော့ပဲလေးလာနေမယ်ဆိုတော့စိတ်ကြောင့်မို့လို့ဒီဘာသာရပ်ကိုဟိုဆွဆွမြမြလေးလာဖြစ်သွားတာပေါ့နော်ဆိုတော့ဒီဘာသာရက်ကအလုံးကန်ခွင့်လန်းအပြင်ပြောမယ်ဆိုရင်တော့သူကလေအများကြီးပဲရှိရယ်နယ်ပယ်ရလည်းအကျဉ်းကြီးပဲခီးသွားကဘယ်တော့မှဟိုပြတ်ကွယ်သွားမယ်နယ်ပယ်မဟုတ်ဘူးပေါ့နော်အခွင့်အလန်းကတော့ကိုယ်စိတ်ဝင်စားတဲ့နယ်ပယ်ပေါ်လိုက်ပြီးဒီလေးလာရင်လေးလာသလားကိုယ့်အတွက်ကအခွင့်အရေးကြီးအများကြီးရှိတယ်ပေါ့နော
်သူကကနေဒါမှာတည်ယူနေတဲ့ခီးသွားလုပ်ငန်းနဲ့ပတ်သက်တဲ့ပါရမီဘွဲ့အကြောင်းလေးလည်းအခုလိုပဲပြောပြထားတယ်
အော်ဘွဲ့ title ကကြတော့ကျမတို့ဌာနရဲ့ title ပေါ့နော် recreation and leisure studies ပေါ့ဘွဲ့ရရင်တော့ PhD in recreation and leisure studies ဖြစ်သွားမယ်ဒါပေမဲ့လေးလာနေတာတော့ခီးသွားပဲ tourism management ကိုပဲလေးလာတယ်အဲ့ဒီထဲမှာမှလေးလာနေတဲ့အပိုင်းက regenerative tourism ဆိုတာပေါ့နော်ဟိုမြင်မျက်စိနဲ့မြင်အောင်ပြောရမယ်ဆိုရင်အပင်လေးတွေပေါ့ဟို Australia မှာဆိုရင်လေတစ်တော်ကြီးမီးလောင်သွားတော့အပင်တွေကအဲ့ဒီနောက်ပိုင်းမှာဟိုအတက်ကလေးတွေပြန်ထွက်လာသူ့ဘာသာသူလေး healing လုပ်ပြီးတော့အဲ့ဒီသဘောမျိုးပဲ regenerative ကဆိုတော့အဲ့ဒီသဘောတရားကိုအခြေခံပြီးတော့ဒီခီးသွားလုပ်ငန်းမှာလည်း regenerative tourism ဆိုပြီးတော့ဒီ covid နောက်ပိုင်းမှာဟိုပို့ပြီးတော့လူပန်းလူပြောများလာတဲ့ခေါင်းစဉ်တစ်ခုပေါ့နော်ဆိုတော့ဒီအပိုင်းကိုလေ့လာတာဖြစ်ပါတယ်အဲ့ဒီအပိုင်းမှာဘသူတွေရဲ့အတန်ကိုအဓိကထားပြီးလေ့လာရလဲဆိုတော့လူငယ်တွေရဲ့အတန် research တွေမှာဆိုရင်တိတ်ပြီးသူတို့အတန်တွေကခီးသွားမှာစိတ်မပါဝင်ဘူးပေါ့ဆိုတော့ဒါသူတို့ကိုလည်းပါဝင်စေချင်တယ်သူတို့ရဲ့အော်ဒီလုံဆောင်လေးရဲ့အရာတွေကိုလည်းဟို under value ပေါ့နော်တန်ဖိုးမလျှော့စေချင်ဒါကြောင့်မို့လို့လူငယ်တွေရဲ့အတန်ကိုအဓိကထားပြီးတော့ Gen Z တွေပေါ့သူတို့အတန်တွေအဓိကထားပြီးတော့ research လုပ်ရဖြစ်ပါရဲ့ရှင်ဟုတ
်နောက်ပြီးတော့လေသူက New Zealand မှာရောကနေဒါမှာပါပညာသင်နေတဲ့လူဆိုတော့ဒီနှစ်နိုင်ငံကြားထဲမှာပညာရေးနဲ့ပတ်သက်တဲ့ကွာခြားချက်တွေဘာတွေတည်ထားသင့်လဲဆိုတာတွေလည်းသူပြောပြထားတယ
်ဟုတ် PhD က New Zealand မှာဆိုရင်ပထမဆုံးကျောင်းဝင်ခွင့်ရလိုက်တယ်ပြီးရင်research proposal တင်ပြီးတော့ approve ဖြစ်တာနဲ့ data ကောက်ပြီးလို့ရှင် thesis ရေးပြီးရင်ဘွဲ့ရပြီပေါ့နော်ဆိုတော့3နှစ်နဲ့4နှစ်လောက်အချိန်ဝင်ရတယ်ပေါ့ကနေဒါမှာကြတော့ comprehensive exam ပါတယ်ပေါ့ဆိုတော့ဒီ comprehensive exam ကအချိန်အရန်ပေးရတယ်စုစုပေါင်းအလောင်းစာလုံးပေါင်း2,000-5,000လောက်ရေးရတယ်ဆိုတော့အဲ့ဒါ pass ဖြစ်သွားမှ proposal စပြီးတော့လုပ်ရတာပေါ့နော်ဆိုတော့ proposal စပြင်ဆင်ပြီးမှ data ကောက်ပြီးမှ thesis ရေးဆိုတော့ New Zealand နဲ့ကနေဒါနဲ့ဆိုရင် UK US North America ပညာရေးနဲ့ New Zealand Australia ပညာရေးနဲ့အဲ့ဒီဟာအဓိကကွာတယ်ပေါ့နော် Master အဖြစ်ဆိုရင်ကြတော့ဒီမှာမြင်ဒီ Master သမားတွေက New Zealand မှာကို Master တက်ခဲ့တော့ဆို research ဆို qualitative နဲ့ quantitative နှစ်ခုလောက်ကိုပဲဒီအပေါ်ရန်လောက်ကိုပဲ data ကောက်လိုက်တာပေါ့နော်ဆိုတော့ပြီးသွားတယ်ပေါ့ဒါပေမဲ့ဒီမှာကြတော့ Master သမားတွေက PhD သမားတွေနဲ့ course တွေတူတူလာတက်ရတယ် research ဆိုရင် quality လုံးမလား quantity လုံးမလားအရန်ကြီးကြီးသွားအဲဆိုတော့အသေးစိတ်ကိုသွားတာပေါ့နော်ဆိုတော့ဒီမှာဒီအဲ့ဒါကတော့အဓိကကွာခြားချက်လို့မြင်ပါတယ
်ကိန်းဂျင်စီတွေဒီဘက်တော့ဒီလောက်ပဲเนาะရှေ့တစ်ဘက်ကြီးကြလို့ရှင်လေဂျင်စီတွေအတွက်ဂျင်စီရှိနေတာမဟုတ်လို့ဆက်ဆက်စောင့်ကြည့်ကြပါဦးเนาะတတ်တာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့တပတ်တွင်အောက်စားသတင်းတွေကိုကြည့်အောင်ပါဗျာ။ England ဘောလုံးအသင်းနီးပြဟောင်း7 goal Ericsson ကွဲလွန်သွားခဲ့တာပါဝင်တပတ်တွင်အောက်စားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်။
အင်္ဂလန်ဘောလုံးသင်းရဲ့နီးပြဟောင်းစဗန်ဂျူရန်အရစ်ဆန်တင်လာနေကပဲကွယ်လွန်သွားခဲ့ပါပြီ။အရစ်ဆန်ဟာအသက်86နှစ်အရွယ်မှာပန်ခရီးယားကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုကပြောပါတယ်။အရစ်ဆန်ကွယ်လွန်သွားတဲ့အတွက်အင်္ဂလန်ဘောလုံးအသင်းနဲ့ဒီအင်္ဂလန်ဘောလုံးဖွဲ့ချုပ် FA ပါဝဲ၊ဥရောပဘောလုံးဖွဲ့ချုပ် Premier League Serie A နဲ့သူရဲ့အသင်းဟောင်းတွေအပြင် David Beckham, Michael Owen, Rooney, Nesta အစရှိတဲ့ကစားသမားတွေကလည်းဝန်ထဲကြောင်းပြောကြားထားပါတယ်။Ericsson ဟာ2001မှာအင်္ဂလန်နီးပြဖြစ်လာခဲ့ပြီးတော့ဘောလုံးဘိုးရဲ့အင်္ဂလန်သင်းရဲ့ပထမဆုံးသောနိုင်ငံသားနီးပြလည်းဖြစ်ပါတယ်။အင်္ဂလန်သင်းကို2001ကနေ2006အထိနီးပြဖြစ်နေကြိုင်တွေ့ခဲ့ပြီးတော့2001နဲ့2006ကောဖလားနဲ့ Euro 2004ဥရောပဖလားတွေမှာ Quarter Final အထိရောက်ခဲ့ပါတယ်။ Ericsson ဥရောပက Gothenburg, Benfica, Roma, Fiorentina, Sampdoria, Lazio, Man City, Leicester အသင်းတွေကိုနီးပြလုပ်ခဲ့ပြီးတော့ Italy Serie A ဖလားတစ်ကြိမ်၊ရှုံးထွက်ဖလား၄ကြိမ်စူပါဖလားနှစ်ကြိမ်ပေါ်တူဂီမှာတော့ပေါ်တူဂီမပေးချန်ပီယံ3ကြိမ်ရှုံးထွက်ဖလားနဲ့စူပါဖလားတစ်ကြိမ်စီအပြင်ဆွီဒင်မပေးချန်ပီယံနဲ့ရှုံးထွက်ဖလားတစ်ကြိမ်စီပိုဆွဲခဲ့ပြီးတော့ဥရောပရှုံးထွက်ဖလားဥရောပဘောလုံးဖွဲ့ချုပ်ဖလားနဲ့ဥရောပစူပါဖလားတွေကိုလည်းတစ်ကြိမ်စီရရှိခဲ့တာဖြစ်ပါတယ်။သူကနောက်ပိုင်းမှာတော့တရုတ်နိုင်ငံက club အသင်းတွေနဲ့ဖိလစ်ပိုင်အသင်းတွေကိုလည်းနီးပြလုပ်ခဲ့ပါတယ်။ဒီထဲမှာအထင်ရှားဆုံးဖြစ်ခဲ့တာကတော့အင်္ဂလန်နီးပြဖြစ်ခဲ့တာပါ။ဆိုတော့ Ericsson ကဘယ်လိုနီးပြမျိုးလဲ။သူရဲ့ထူးခြားချက်တွေကရောဘာတွေပါလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow ချာနဲ့အိဒါချုပ်ကိုကျော်မြွန်ကိုမေးကြည့်ထားပါရစေ
။ Ericsson ဆိုတော့ဗျာဒါအင်္ဂလန်ဘောလုံးသမိုင်းမှာပထမဆုံးနိုင်ငံသားနီးပြဖြစ်လာတယ်ဆိုတော့နင်းနေနောနောတော့မဟုတ်ဘူးဗျာ။အင်္ဂလန် FA ဆိုတော့တော်တော်လေးကိုအစွဲကြီးတာလေ။ဒီလိုအစွဲကြီးတဲ့ FA ကတော့ Ericsson ကိုခေါ်ယူခန့်အပ်ပြီးတော့ဒီအထင်ကြီးနဲ့ဆက်ဆံခဲ့ရတဲ့အခြေအနေမျိုးရှိတယ်။ဘောလုံးနဲ့ပတ်သက်ပဲနီးစနစ်ပိုင်းနဲ့ပတ်သက်မယ်ဆိုရင် 442 ကစားကွက်အပိုင်းမှာ Ericsson ကပြန်လည်ဖွံ့ဖြိုးတိုးတက်အောင်လို့လုပ်ခဲ့တဲ့နည်းပြတစ်ခုလို့ပြောစမှတ်ပြုကြတယ်။ Ericsson ရဲ့လူရွေးချယ်ပုံတွေကလည်းဘာမှငင်းပွားစရာမရှိတော့အောင်ကိုတည်ငြိမ်ခဲ့တယ်။အတင်းတည်းကိုကင်ကွယ်တဲ့နေရာမှာတော်တော်လေးကိုတည်ငြိမ်ခဲ့ပြီးကစားသမားတွေကလည်းအကြိုက်တွေ့ကြတယ်။ဒါပေမဲ့သူအင်္ဂလန်အသင်းမှာမကင်တွဲလိုက်ပြရတဲ့အကြောင်းရင်းတွေကတော့အများကြီးပေါ့ဗျာ။ဟိုလူမှုရေးကိစ္စတွေရှိမယ်။ဖုန်းခတ်ခံရတာတွေရှိတယ်။အဲဒီလိုတွေရောအရင်ပေါ်ကြရတော့အများကြီးရှိပြီမယ်။ Ericsson ကတကယ့်ကိုဘောလုံးလောကမှာကျွန်တော်တို့ဟိုအသက်40ကျော်တန်းတွေအေးတည်ရဲ့တကယ်ကိုထိတ်တန်းနီးပြတူဖြစ်ပြီးတော့နီးစနစ်ပိုင်းဆိုင်ရာမှာလည်းကျွဲဝါးနီးပြတူလို့တော့ကျွန်တော်တို့မြင်နေခင်ဗျ။အဲ့လိုနီးစနစ်ပိုင်းမှာပါရဂူတပားလို့ဖြစ်နေလဲဆိုတော့ဒီအင်္ဂလန်အသင်းမှာ Manchester United ကစားသမားတွေကစားပြီးပြန်လာပြီဆိုရင် Manchester United နီးပြ Alex Ferguson ကတော့မှမေးရတယ် Ericsson ကဘလို့ကစားရတယ်သူ့ရဲ့ရှုပ်ဝက်ချက်တွေကဘလို့လဲသူ့ရဲ့နီးစနစ်ပိုင်းတွေနီးပြရပိုင်းတွေကဘလို့လဲဆိုတော့မေးယူရတယ်လို့ကျွန်တော်တို့ဟိုပြောစမှတ်စကားတွေရှိတယ်နောက်တစ်ခုကဒီ Man Uဒါ Ericsson ကို Ferguson ကိုစက္ကန့်နဲ့သူအဖြစ်နဲ့တော့တတ်မှတ်ခံရဘူးရဲ့အဲနောက်တစ်ခုက Chelsea ကိုဟို Abramovich ဝယ်ယူပြီးနောက်ပိုင်းမှာလဲ Ericsson နဲ့တွဲဆုံမှုပိုင်းတွေလည်းရှိတယ် Ericsson ကအဲ့ဒီကာလမှာတကယ်ကိုတောက်ပခဲ့တဲ့နည်းပြတူလို့ကျွန်တော်တို့မြင်တယ်ခင်ဗျ Ericsson နဲ့ပတ်သက်ပြီးတော့အမှတ်ရစာတစ်ခုတော့ကျွန်တော်တို့ကဟို David Beckham တို့ Michael Owen တို့ခင်မကြီးပြင်းလာတာဆိုတော့အဲ့လိုတော့အမှတ်ရတာရှိတယ်ဒီလိုတကယ့်ရွှေရောင်အင်္ဂလန်ရဲ့ရွှေရောင်မျိုးဆက်ကိုတည်ငြိမ်အောင်ထိန်းသိမ်းသွားတာမျိုးကြီးတယ်ကျွန်တော်အမှတ်ရတယ် Ericsson နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဒီကမ္ဘာဘောလုံးပရိသတ်တွေအပြင်အင်္ဂလန်ဘောလုံးပရိသတ်တွေပါအမှတ်ရစာနောက်ထပ်ဖြစ်ရကတော့ဒီဂျာမနီအသင်းကိုတကယ့်ပြိုင်ဘက်မဟာပြိုင်ဘက်ဂျာမနီအသင်းကိုဟိုမြူးနစ်မှာ 5-1 နဲ့အင်္ဂလန်အသင်းကအနိုင်ရခဲ့တဲ့ပွဲပဲဖြစ်ပြန်လို့ကျွန်တော်ထင
်အင်္ဂလန်အသင်းကတော့လာမယ့် September 10ရက်နေ့ကျရင်ဝမ်ဘလေးမှာကစားမယ့် Finland နဲ့ဘွဲမှာ Ericsson ကိုအမတ်တရဂုဏ်ပြုသွားမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ ယူရိုပါဘက်ကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်းကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာ Brighton ကမန်ချက်စတာယူနိုက်တက်ကို2-2 Man City က Ipswich ကို4-2 Arsenal က Villa ကို2-2ရှိ Liverpool က Brentford ကို2-2ရှိနဲ့နိုင်သွားပါတယ်ဘောလုံးသမားပြောင်းရွှေ့တဲ့ဘက်မှာတော့ Manchester United အသင်းက PSG အသင်းမှာကစားနေတဲ့ Uruguay ကွင်းလယ်လူ Manuel Ugarte ကိုအခုနောက်ဆုံး Euro 50နဲ့ခေါ်လိုက်ပြီဖြစ်ပါတယ် Man U အသင်းဟာကွင်းလယ်ခန်းစစ်နေရာတွင်အင်အားဖြည့်ဖို့လိုနေတာကြောင့်ဥဂါတေကိုခေါ်တာဖြစ်ပါတယ်အချိန်ထဲမှာပဲအီလီစီးရီကနာပိုလီအသင်းကလည်းမန်ယူအသင်းမှာကစားနေလက်ရွေးစင်စကော့တ်မက်တော်မနီကိုယူရိုသန်း30နဲ့ဝယ်ဖို့သဘောတူလိုက်ပြီဖြစ်ပါတယ်ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကသူတို့ရဲ့ကစားတော်မဟောင်းအကဲဂိုနဂန်ကိုဘာစလိုနာအသင်းကနေတနစ်စာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်ဂိုနဂန်ဟာပြီးခဲ့တဲ့ဘောလုံးရာသီမှာမန်စီးတီးကနေဘာစလိုနာအသင်းကိုပြောင်းသွားခဲ့ပြီးတော့ဘာစလိုနာနဲ့စာချုပ်နှစ်နှစ်ကြာနေသေးပေမဲ့လည်းဘာစလိုနာကသူ့ကိုအသင်းပြောင်းနေပြောင်းနိုင်တယ်လို့ပြောတာကြောင့်မက်စီဒီအသင်းကသူ့ကိုပြန်ခေါ်လိုက်တာဖြစ်ပါတယ်။စပိန်လာလီဂါမှာတော့အက်တလက်တီကိုမက်ဒရစ်အသင်းကချဲလ်စီမှာကစားနေတဲ့အင်္ဂလန်ကွင်းလယ်ကစားသမားကော်ရဂလဂါကိုယူရို42သန်းနဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်ပါတယ်
။ Simeone was a big part of my decision to come to this club. He's you know one of the best
ကျွန်တော်ဒီအသင်းကိုပြောင်းလာရတာဟာဆူမီယိုနီရောက်ဖြစ်ပါတယ်။သူ့ရောက်အဓိကလာခဲ့တာပါ။သူဟာကမ္ဘာအကောင်ဆုံးမီးပြတွေတဲကတယောက်ဖြစ်ပြီးကျွန်တော်အနေနဲ့သူ့လက်အောက်မှာကစားရမှာကိုအရန်စိတ်လို့ရှားမိပြီကျွန်တော်အနေနဲ့အကောင်းဆုံးကစားသွားမှာပါအ
က်တလက်တီကိုမက်ဒရစ်အသင်းဟာပြီးခဲ့တဲ့သတင်းပတ်ကလည်းအာဂျင်တီးနားတိုက်ဆက်မှုဟူလီယန်အယ်ဘရက်စ်ကိုမန်စီးတီးအသင်းကနေဝယ်ခဲ့ပါတယ်ညာမေဂါ Open Tennis ဂျိုင်းပွဲတွေကိုတော့တလနေ့ကညောင်မျိုးမှာစတင်လိုက်ပါပြီတလနေ့ကပွဲတွေမှာတော့မြို့သမီးဘက်မှာလက်ရှိချန်ပီယံကိုကိုကော့နဲ့တရုတ်နိုင်ငံက Olympic Championကေဝန်ဇန်တို့အနိုင်ရသွားခဲ့ပြီးတော့မျိုးသားတွေမှာတော့ဇာရက်ဘာရတီနီကက်စပါရူနဲ့တေလာဖရစ်တို့အနိုင်ရခဲ့ပေမဲ့2020ခုနှစ်ကချန်ပီယံဒေါမနစ်တီမ်ကတော့အမေရိကန်ကရှောက်တန်ကိုရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်ဒေါမနစ်တီမ်ဟာဒီနေ့အကုန်မှာဒက်နစ်ကစားတာကနေအားယူမှဖြစ်တဲ့အတွက်ဒီပွဲဟာသူ့အတွက်တော့အမေရိကန်โอเปิ้นကိုနောက်ဆုံးကစားတဲ့ပွဲဖြစ်ပြီးတော့နယူးယောက်မြို့ကအမေရိကန်โอเปิ้นပရိသတ်တွေကလည်းသူ့ကိုကွင်းထဲမှာနှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာဒီကုန်ပြပြိုင်ပွဲတွေဘက်မှာတော့ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာကမ္ဘာစံကြီးတင်ခဲ့တဲ့ဆွီဒင်နိုင်ငံကဒုတ်ထောက်ကုန်ချန်ပီယံ Mondo Duplantis ဟာနောက်ထပ်ကမ္ဘာစံကြီးတစ်ခုကိုထပ်ပြီးတော့တင်လိုက်ပါပြီ။ပိုလန်နိုင်ငံမှာကျင်းပတဲ့ Diamond League ကုန်ပြပြိုင်ပွဲမှာ 6.26 မီတာအမြင့်ကိုလွတ်အောင်ခုန်ပြီးတော့ Olympic ပြိုင်ပွဲမှာသူတင်ခဲ့တဲ့စံကြီးကိုပြန်ပြီးတော့ချိုးလိုက်တာဖြစ်ပါလေ။ဒါဟာသူ့အတွက်တော့ကမ္ဘာစံကြီးကို10ချိန်မြောက်ချိုးလိုက်တာဖြစ်ပြီးတော့ဒီနေ့အတွင်းမှာပဲကမ္ဘာစံကြီးတစ်ကိုတင်တာ3ခါရှိသွားပြီဖြစ်ပါလေ။မီတာ3တော့အပြေးပြိုင်ပွဲဘက်မှာတော့နော်ဝေးနိုင်ငံကအသက်23နှစ်အရွယ်ဂျေကော့အင်ဂယ်ဘရစ်ဆန်ကနှစ်ပေါင်းများစွာဘယ်သူမှမချိုးနိုင်သေးတဲ့စံချိန်ကိုချိုးပြီးတော့ကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။သူဟာဒီပွဲမှာ9မိနစ်19.55စက္ကန့်ပြေးပြီးတော့1996ခုနှစ်ကကန်ဂျန်နိုင်ငံကဒန်နီယယ်ကိုမန်တင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။အခုလိုကမ္ဘာစံချိန်ချိုးလိုက်တဲ့အတွက်သူဟာစုစည်းဖြစ်တဲ့အမေရိကန်ဒေါ်လာ5,000လဲရရှိသွားခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်စူးစီးတင်ပြခဲ့တာပါဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုကြလို့ဆိုရင်တော့ bambiset.voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကံနေပြီဖြစ်လို့ထိတ်တန့်သတင်းချင်းချုပ်ကိုကျွန်တော်ကပဲတင်ပြပါမယ်တရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်မျိုးသားလူမျိုးရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံသားရေးဝန်ကြီး Wang Yi တို့ရဲ့ August 28-28ရက်နေ့အတွင်းဆွေးနွေးပွဲတွေမှာမြမအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မြမအရေးဆွေးနွေးချက်တွေကိုဆွေးနွေးခဲ့ကြောင်း American သမ္မတ AP တို့ကြေညာချက်ကဖော်ပြပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။သူတို့နှစ်ဦးရဲ့ဆွေးနွေးပွဲအတွင်းမှာ American နဲ့တရုတ်ခေါင်းဆောင်တို့ကြားတွေ့ဆုံဆွေးနွေးပွဲဖြစ်လာနိုင်ခြင်းနောက်တောင်တရုတ်ပင်လယ်ပြင်အတွင်းတင်မှမှုအရေးကိစ္စတွေပါဝင်ပြီးအပြုသဘောဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်စလုံးကပြောပါတယ်။တခါပေါ်ရမင်းကြီး Francis ကလည်းသူ့ရဲ့ဗုဒ္ဓဦးနဲ့လူတုဝိပုစုတောင်းပွဲမှာမြန်မာနိုင်ငံပါဝင်စစ်ဖြစ်နေတဲ့နိုင်ငံတွေမှာငြိမ်းချမ်းရေးရရှိစေကြောင်းစုတောင်းပေးခဲ့ပါတယ်။ရှေ့လေပိုင်းရေးမှာတော့တိမ့်ပိုက်ခန့်နောက်ဖက်ကန်ဒေသကိုအစ္စရေးတပ်တွေဗုဒ္ဓဦးတွေမှာဝင်ရောက်စီးနင်းတယ်လို့လေကြောင်းကလည်းတက်ခိုက်တာကြောင့်အ ਨੇ စုံပါလက်စတိုင်းတက်ခိုက်ရေးသမား9ဦးသေဆုံးခဲ့ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဝန်ကြီးချုပ်ဟောင်းရှေ့ခ်ဟာဆီနာလက်ထက်မှာတားမြစ်ခဲ့တဲ့ Islamic Jamaat e Islami Party ကိုဂျာဗျက်အစိုးရကကန့်သတ်ချက်တွေကိုဖယ်ရှားပေးလိုက်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲဗျာဒီကတိမနဲ့အစီအစဉ်ဖြစ်မြအောင်ဆောင်ရွက်ကြသူတွေထဲမှာအစီအစဉ်ထုတ်လွှင့်မှုကကိုစုံမှုကျော်ဖြစ်ပါတယ်ဗျာရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ် VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစေခင်ဗျာ တော်တော်ရှင်တွေတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နေကင်းကြပါသည်ဗျာ VOA ကိုနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်